Welcome to the Voice of America in Burmese.
Minglama ne kema se Washington ni ro view American tanga ni 2020 December la 28 ye tanga ni mne khin season le go Myanmar sono jing mne 6 na yi ka ni 9 na yi thi line lo mi da 2440 ne 51 line lo mi da 190 ro ka ni thong ne pe ni ba bi chuma khin myo tat ba di mne khin tadin le go ko yen min thon ne tu pyo pya pe ba me.ကိုဗစ်ကာလအမေရိကန်ပြည်သူတွေအတွက်အကူအညီပေးရေးပါဝင်တဲ့အမေရိကန်အစိုးရအသုံးစီဥပဒေမူကြမ်းကိုစနေနေ့ညတကောင်းရံအချိန်ထိအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်မထိုးပေးတဲ့အတွက်အလုပ်လက်နက်ခံစား권တိုးပေးတာနဲ့အင်အားစာပေးဖို့အတွက်အခက်တွေ့နေသူတွေအကာအကွယ်ပေးထားမှုတွေဟာတနည်းငယ်နည်းကစပြီးတက်တန်းကုန်သွားပြီဖြစ်ပါတယ်။ဒီဥပဒေမူကြမ်းကိုဒီသတင်းကအစောပိုင်းကတည်းကပြင်းပြင်းထန်ထန်ဝေဖန်နေတဲ့သမ္မတထရမ့်ကစနေနေ့အထိလဲကန့်ကွက်နေသေးပါဒါအပြင်လွတ်တော်နှစ်ရက်စလုံးကအတည်ပြုထားတဲ့ဒီဥပဒေချမ်းနဲ့မှာပါတဲ့အမေရိကန်နိုင်ငံသားတယောက်ကိုထောက်ပံ့ငွေ600စီပဲပေးထားတာကို2000စီပေးဖို့အတွက်သူလိုလားတယ်လို့ဒေါ်လာဘီလျံနဲ့ချီပြီးတခြားအလဟတ်သက်300နဲ့ကိစ္စတွေရပ်ဆိုင်ဖြစ်ဖို့လဲ Twitter မှာရေးသားခဲ့တာပါအခုလိုဒေါ်လာ2000စီပေးဖို့သမ္မတရဲ့တောင်းဆိုချက်ကိုသူ့ရဲ့ Republican Party ဝင်တွေကလက်မခံတယ်လို့ဒီလိုထောက်ပံ့ငွေတိုးပေးရတဲ့ညှိနှိုင်းဖို့ Democratic Party ဝင်တွေရဲ့လှုပ်ဆောင်မှုကိုပါသူတို့ကပယ်ချနေပါတယ်ဆိုရတဲ့နောက်ဆက်တွဲအကျိုးဆက်တွေမကြုံရစေဖို့အတွက်တိတ်အေးပါတဲ့ဒီဥပဒေမူကြမ်းကိုသမ္မတထရမ့်လက်မှတ်ရေးထိုးအတည်ပြုပေးဖို့လဲအရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။ဒီဥပဒေမူကြမ်းကိုသမ္မတထရမ့်လက်မှတ်မထိုးရင်အင်္ဂါနေ့အစောပိုင်းကစပြီးအမေရိကန်အစိုးရတစိတ်တစ်ပိုင်းပိတ်ရဖို့အခြေအနေကြုံတွေ့ရမှာပါ။ဒီလိုမကြုံရအောင်နှိမ့်နှိုင်းမှုရဲ့အဆင်ပြေခြင်းအထိအစိုးရလုပ်ငန်းလဲပတ်နိုင်ရင်အတွက်ဂျားဖြတ်အစီအစဉ်တစ်ခုလှုပ်ဆောင်ဖို့လဲလွှတ်တော်မတ်တွေကခရစ်စမတ်ပိတ်ရကိုဖျက်ပြီးတနင်္လာနေ့ရုံးတက်ဖို့အတွက်စီစဉ်နေကြပါတယ်။ American ပြည်တော်စုမှာ COVID-19 ကာကွယ်ဆေးထိုးပြီးတဲ့နိုင်ငံသားတစ်သက်သမား6သန်းရှိလာပေမဲ့နောက်ထပ်90ဆူအရေအတွက်တိုးလာနေတဲ့အတွက် Coronavirus ကရောဂါတိုက်ဖျက်ရေးမှာဒီချိန်ဟာအတိမ်းဆုံးမခံတဲ့အချိန်ဖြစ်တယ်လို့ထိပ်တန်း American 90ရောဂါပညာရှင်ဒေါက်တာ Anthony Fauci ကတနင်္လာနေ့မှာပြောပါတယ်။ဆောင်ရသည့်အားလိုက်ရဲ့အတွင်းစုဝေးမှုတွေမလုပ်ဖို့ကျန်းမာရေးတာဝန်ခံတွေပြင်းပြင်းထန်ထန်သတိပေးပြောနေတာကိုမလိုက်နာပဲဆွေမျိုးပေါင်းတဲ့တွေနဲ့တွေ့ဆုံဖို့ခီးထွက်နေတဲ့အမေရိကန်နိုင်ငံသား85သန်းလောက်ရှိနေတဲ့အတွက်နိုင်ငံတွင်းရောဂါကူးစက်မှုတိုးလာမှာကိုစိုးရိမ်နေကြတာပါဒေါက်တာဖောက်ချီကအမေရိကန်နိုင်ငံသားတွေကာဝယ်ဆေးထိုးကြဖို့လည်းတိုက်တွန်းနေပါတယ်လာမယ့်လတွေအတွင်းအမေရိကန်209သန်းတွေက85ကနေ80ရာခိုင်နှုန်းလောက်ထိကာဝယ်ဆေးထိုးပြီးသားဖြစ်မယ်လို့ဒေါက်တာဖောက်ချီကခံမှန်းထားပြီးဒါကနိုင်ငံတွင်းဒီကာယောဂါအဆုံးသတ်ရေးအတွက်ကိုခံအားရသူလုံလုံလောက်လောက်ရှိလာမယ်အနေထားဖြစ်နိုင်တယ်လို့လည်းပြောပါတယ်။ဒါမဲ့နွေရာသီကုန်ကန်နီးဩဂုတ်လလောက်ဆိုအမေရိကန်နိုင်ငံတလွှားကာဝယ်ဆေးထိုးပြီးသူအတော်များများရှိလာနိုင်တဲ့အတွက်အဲ့ဒီအချိန်လောက်ဆိုငကိုပုံစံမျိုးလောက်အခြေအနေထိပြန်ရနိုင်ခြင်းရှိတယ်လို့လည်းဒေါက်တာဖောက်ချီကတွက်ဆပါတယ်။အမေရိကန်နိုင်ငံမှာ COVID-19 အကူးစက်ခံသူ19သန်းလောက်ရှိပြီးသေဆုံးရသူက3.3 သိန်းကျော်ရှိနေပါတယ်။ဗြိတိန်နိုင်ငံမှာဖြစ်ပွားတဲ့ကူးစက်များဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့အကူးစက်ခံရသူ2ဦးကိုကနေဒါနိုင်ငံအွန်တီရီယိုပြည်နယ်မှာပထမဆုံးတွေ့ရတယ်လို့ပြည်နယ်ချမ်းမရဲ့အရာရှိတွေကစနေနေ့မှာပြောပါတယ်။ဒီပိုးတဲ့ဟာအရင်တွေ့နေကြပိုးထက်ရန်နှုန်း40ကနေ80လောက်ထိကူးစက်မှုပိုမြန်တယ်လို့ပြောပါတယ်။တောင်ပိုင်းအွန်တီရီယိုပြည်နယ်ကဇုံဘဲမှာတွေ့ရတာဖြစ်ပြီးသူတို့ဟာခီးသွွားရာဇဝင်မရှိတယ်လို့ယောဂရှိသူနဲ့ထိတွေ့ဆက်ဆံမှုလည်းမရှိပါဘူး။အခုပိုးတွေ့ရှိမှုကနေပြည်နယ်တစ်ခုလုံးအတွက်လော့ကဒေါင်းချတဲ့အမိန့်ကိုစနေနေ့ကထုတ်ပြန်လိုက်ပါတယ်။ Ontario ကဆေးပညာရှင်ဒေါက်တာနာဒီယာအလမ်ကတော့ဒီလိုလော့ကဒေါင်းချဖို့လိုအပ်တယ်လို့ပြောပါတယ
်။ We need to just break the cycle of transmission and
ဒီပိုးကူးစက်မှုတန်လျာဆက်ဝိုင်းကိုဖျက်ပစ်ဖို့လိုကြောင်းနဲ့ဒီလိုလော့ကဒေါင်းချကန့်ကွက်မှုကနေကူးစက်မှုကိုရပ်တန့်စေနိုင်မှာဖြစ်ကြောင်းပြောသွားတာပါ။ကနေဒါဟာပြည်ရတဲ့သတင်းပတ်တမ်းမှာပဲဗြိတိန်ကလာတဲ့ခီးတဲ့တင်တွေအတွက်ဝင်ခွင့်ကန့်သတ်မှုကို January 6ရက်နေ့ထိတိုးမြင့်ခဲ့သလိုတောင်အာဖရိကကလာသူတွေအတွက်စစ်ဆေးမှုစောင့်ရှောက်မှုတွေကိုပါတိုးလုပ်ခဲ့တာပါရုရှားနိုင်ငံထုတ် Sputnik 5 Coronavirus ကဝဆေးကိုရုရှားသမ္မတဗလာဒီမီယာပူတင်ထိုးတော်မှာဖြစ်ကြောင်းရုရှားအစိုးရပြောခွင့်ရ Dmitry Peskov ကအစိုးရရုပ်သံမှာတနင်္လာနေ့ကပြောပါတယ်သမ္မတကသူကဝဆေးထိုးမှာဖြစ်ပြီးဒီလိုဆေးထုတ်ဖို့တင်ဝင်လုပ်ငန်းစဉ်အလုံးပြီးတဲ့အထိစောင့်နေတာဖြစ်ကြောင်းပြောကြားချက်ကိုကိုကပြီးရုရှားရုပ်သံရိုဇီယာ1ကိုပြောခဲ့တာပါ။က ကုသမောဆန္ဒအမြောက် Sputnik 5ကဝက်ဆေးထုတ်တဲ့အစီအစဉ်ကိုဒီဇင်ဘာဆောပိုင်းကရုရှားမှာစတင်ခဲ့တာဖြစ်ပါတယ်။ဒီကြားဆန်းသတ်မှုတွေလုပ်ပြီးတဲ့နောက်မှာအသက်အရွယ်ကြီးသူတွေအတွက်ဒီကဝက်ဆေးသုံးဖို့ရုရှားကျန်းမာရေးဝန်ကြီးဌာနအတိပြုပေးလိုက်ပြီးနောက်တစ်နေ့ဖြစ်တဲ့တနင်္ဂနွေနေ့မှာပဲမော်စကိုမြို့တော်ဝင်ကအသက်60လူကြီးပိုင်းတွေကိုတနင်္လာနေ့မှာဆေးစထိုးပေးဖို့လုပ်တော်မယ်လို့ပြောပါတယ်။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 8.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ရဲမတော်မှာ VOE American အသံရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျောင်းဝိုင်းတွင် COVID-19 ကူးစက်မှုတဝက်ကျလာနေတာဟာပြည်သူတွေကဆေးရုံစည်းကမ်းတွေမှာ COVID-19 ရောဂါလာရောက်စစ်ဆေးခံရမှုတွေမလုပ်တော့တာကြောင့်လည်းဖြစ်နိုင်တာကြောင့်တတိထားနေရစေဖြစ်ကြောင်းရန်ကုန်ဆေးရုံကြီးမှာတာဝန်ထမ်းဆောင်နေသူကျောင်းဝိုင်းတာဝန်ရှိသူတို့ကပြောပါတယ်။အ
ဲ့ဒါကြောင့်မလို့ပေါ်ပြင်းထွက်တဲ့လောကလေးကျလာတယ်လို့ဖြစ်နေတယ်နော်။ဒါပေမဲ့ဒါကတကယ်လို့ပြည်ပချင်းကဘာရောက်စစ်ဆေးမှုကြီးကြတဲ့အတွက်ကြောင့်စိုင်းလန့်ဖြစ်နေတဲ့ခြုံရင်းလို့အနေနဲ့ကြည့်တာလေ။တကယ်တော့ infection မရှိတော့ဘူးဆိုရင်တော့လေဒါကသုံးပါးပြာကိစ္စပါနော်တကယ်တော့ဒီလိုရအိမ်မှာအနံ့ကြောက်တယ်တာမန်နဲ့ကြားတယ်ဒီလိုဟာမျိုးတွေလာမပြတော့တဲ့မျိုးတွေဒီကိစ္စကကိုယ်လေးလမ်းလေးတိုင်းဆက်နေရင်တော့ပြဿနာမရှိဘူးအဲ့လိုမလို့တဲ့အခါမျိုးကြောက်ရင်တော့ပြန်ပြက်ကောင်းတက်လာမယ်နော်အဲ့ဒါကိုပဲချိန်ယူနေတဲ့အခြေအနေမှာရှိတယ
်ကျန်ကုန်စေယုံကြီးအရေးပေါ်ကုသမှုဌာနဌာနမှုဒေါက်တာမော်မော်ဦးက VOE ကိုပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီဇင်ဘာလ29ရက်နေ့အတွက် COVID-19 တက်ခွဲနမူနာပေါင်း 16,609 ခုစစ်ဆေးခဲ့တဲ့အထက်ပိုးကူးစက်သူ606ယောက်ထပ်ပြီးတွေ့ရှိခဲ့ပါတယ်ဒါကြောင့်ကူးစက်သူစုစုပေါင်း 132,886 ယောက်ရှိပြီဖြစ်ပါတယ်ပြီးခဲ့တဲ့24နာရီအတွင်း COVID-19 ကြောင့်သေဆုံးသူက32ယောက်ရှိတာကြောင့်အခုအထိသေဆုံးသူစုစုပေါင်း 1,601 ယောက်ရှိပြီဖြစ်ကြောင်းကျန်းမာရေးနားဆောင်ဝန်ကြီးဌာနကြေညာချက်မှဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒုတိယအတုအဖြစ်ဘတ်စန်ချာဂျင်ကိုပြောင်းရွှေ့ပေးဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်အနာဘိုင်းတွေကတနင်္ဂနွေနေ့ကပြောပါတယ်။ဒုက္ခသည်တွေကိုဝီလန်တဲ့ဂျင်ကိုထပ်ပြီးမရွှေ့ပြောင်းပေးဖို့လူခွေရေးဖွဲ့တွေတောင်းဆိုနေတဲ့ကြားကနောက်ထပ်လူတထောင်ဝန်းကျင်လောက်ကိုသိမကြခင်ရက်တွေမှာပြောင်းရွှေ့ပေးမှာဖြစ်ပါတယ်။ဒီလအစောပိုင်းကလည်းဒုက္ခသည်1,600ကျော်ကိုရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်။သူတို့ကိုစစ်တကောင်းကိုအရင်ရွှေ့ပြောင်းပေးပြီးမှဒီအတက်ကြောင်မူတည်ပြီးပါစင်ဂျာကျုံးကိုဆက်ပြီးရွှေ့ပြောင်းပေးမှာဖြစ်ကြောင်းအမြင့်ဖော်လို့သူဘင်္ဂလားဒေ့ရှ်တာဝန်ရှိသူတို့ကိုကိုကပီရိုက်တာသတင်းကပြောပါတယ်။ဒုက္ခသည်တွေသူတို့စန္ဒာရီပြောင်းရွှေ့လာလို့လဲဒုက္ခသည်ရေကင်တွင်နေသူဘင်္ဂလားဒေ့ရှ်အစိုးရအရာရှိမိုဟာမက်ရှမ်ဆူဒိုဇာကပြောပါတယ်။ကုလသမဂ္ဂအဖွဲ့ကတော့အခုလိုလူတွေကျွမ်းပေါ်နေရေးထိုင်ရေးလုံခြုံစစ်ချရာမှုနဲ့ဤပညာဆိုင်ရာကဲဖြတ်မှုတွေလှုပ်ဆောင်ဖို့အတွက်ခွင့်ပြုချက်မရဘူးလို့ပြောသလိုပြောင်းရွှေ့မှုတွေမှာပါဝင်ပတ်သက်မှုလည်းမရှိပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရကတော့ကျွမ်းပေါ်ကိုလူလိုလားလားပြောင်းရွှေ့လို့တဲ့ဒုက္ခသည်တွေကိုသာရွှေ့ပြောင်းပေးနေတာဖြစ်ကြောင်းနဲ့အခုလိုရွှေ့ပြောင်းပေးတာကြောင့်ဒုက္ခသည်တန်းကျော်ရှိတဲ့လူပြည့်ကျနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေတက်တရာရစီမယ်လို့လည်းပြောပါတယ်။ရုံကြာသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်ပဲစကန်တွေမှာရောက်ရှိနေတဲ့ဒုက္ခသည်တွေကိုပြန်လည်ခံမယ်လို့ပြောထားပေမဲ့လက်တွေ့အကောင့်ထဲပေါ်နိုင်ခြင်းမရှိသေးပါဘူးမြန်မာနိုင်ငံကိုပြန်ရင်နောက်ထပ်အကြမ်းဖက်မှုတွေဖြစ်ပေါ်မှာကိုဒုက္ခသည်တွေကိုယ်တိုင်စိုးရိမ်နေတာကြောင့်လည်းနေ့ရက်ပြန်ပို့ရေးကြိုးပမ်းချက်တော်များများမောင်းမမြင်ဖြစ်ခဲ့ရတယ်လို့ Reuters လင်းကပြောပါတယ်ခင်ဗျအကြမ်းတဲကြုံတွေ့နေရတဲ့နီပေါ်နိုင်ငံရဲ့အခြေအနေကိုလေ့လာခဲ့ဖြတ်ဖို့တရုတ်စစ်မြေရာရှိသူတနင်္ဂနွေနေ့ကနီပေါ်နိုင်ငံကိုသွားရောက်ခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီအပြည်ပြည်ဆိုင်ရာဌာနကဒုတိယဝန်ကြီးကိုရဲဆောင်ရဲ့ခရီးစဉ်ဟာဖိကရတဲ့တရင်ဘက်ကနီပေါ်ဝန်ကြီးချုပ်ကပါလီမန်ကိုဖျက်သိမ်းပြီးတဲ့နောက်နီပေါ်နိုင်ငံရဲ့အကြက်တဲကိုဖြေရှင်းဖို့အင်အားကြီးအင်ဂျင်ချင်းတရုတ်နိုင်ငံရဲ့ပထမဆုံးတန်တမာရေးကြိုပမ်းချက်ဖြစ်ပါတယ်။မကြာခင်နှစ်တွေတည်းနီပေါ်နိုင်ငံနဲ့အခြေခံဆောက်အုပ်လုပ်ငန်းနဲ့အကူအညီပေးရေးအစီအစဉ်တွေမှာတရုတ်နိုင်ငံကအမေရိကန်ဒေါ်လာတန်းချီသုံးစွဲနေကြတာဖြစ်ပါတယ်။နီပေါ်ဝန်ကြီးချုပ်ကပါလီမန်ကိုဖျက်သိမ်းပြီးရွေးကောက်ပွဲဆောင်ကျင်းပဖို့တောင်းဆိုခဲ့တာကြောင့်နိုင်ငံရေးမကြေညာမှုတွေဖြစ်ပွားခဲ့တယ်လို့လန်ပေါ်ထရက်ဆန္ဒပြမှုတွေလည်းပေါ်ပေါက်ခဲ့တာပါ။တရုတ်ဒုတိယဝန်ကြီးကိုရဲဆောင်အနေနဲ့ဒီပေါ်ဝန်ကြီးချုပ်အိုလီနဲ့ရောသူ့ကိုစန့်ကျင်သူတွေကပါတွေ့ဆုံဖို့ရှိတယ်လို့ဒီပေါ်အာနာယာ NCP ပါတီဘောအဖွဲ့ဝင်ဗစ်ရှနူရာဂျဲကရိုက်တာသတင်းဌာနကိုပြောပါရခင်ဗျ။ COVID-19 ကာကွယ်ဆေးကြိုတင်ရောင်းချဖို့ကြော်ညာနေတဲ့ထိုင်းပုဂ္ဂလိကဆေးရုံတရုံကို နိုင်ငံတွင်းကာကွယ်ဆေးအတည်ပြုရသေးတဲ့အကြောင်းပြချက်နဲ့ကျောင်းသားရဆိုင်ပေးဖို့ထိုင်းအာဏာပိုင်တွေကတနင်္ဂနွေနေ့ကတားမြစ်လိုက်ပါတယ်။ကျောင်းသားပိတ်ခံရတဲ့ Viva Verde ဆေးရုံကတော့မော်ဒါနာရဲ့ COVID-19 ကာကွယ်ဆေးနှစ်ကြိမ်ထိုးနှံမှုအတွက် online ကနေတည်တံ့ကြိုတင်ကာကွယ်ဆေးတစ်ထောင်ခဏဦးရောင်းချပေးမယ်ဆိုပြီးကျောင်းသားကနားလည်မှုလွဲပြီးကျောင်းသားခဲ့တာလို့ Rogers သတင်းကိုပြောပါတယ်။ဆေးရုံရဲ့ကျောင်းသားအရချိုးတင်စီးရင်သွင်းကဘတ်၄000ကျပြီးထိုးစီးနေပါဆိုရင်ဆေးထိုးပြီးတဲ့အထိဘတ်ငွေတစ်သောင်းအမေရိကန်ဒေါ်လာ330ကုန်ကျမှာဖြစ်ပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနကတော့နိုင်ငံတွင်း COVID-19 ကာကွယ်ဆေးတစ်ခုကိုမှအတိမပြုရသေးတာကြောင့်ဒီတော်ညာကိုဆေးရုံစီးနင်းစည်းကမ်းတွေကိုဖောက်ပြတ်တာဖြစ်လို့ဖယ်ရှားပြဖို့အမိန့်ထုတ်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ရှင်းလင်းခဲ့ပါတယ်။ဒီကိစ္စကနားလည်မှုလဲတာတသက်ဖြစ်လို့အခုအဲ့ဒီအစီအစဉ်ကိုရပ်ဆိုင်ထားကြောင်းနဲ့ဆေးရုံအနေနဲ့ကာကွယ်ဆေးတွေကိုကြိုတင်မှယူဖို့စီစဉ်ခဲ့ပေမဲ့အခုတော့ရပ်ဆိုင်လိုက်ပြီဖြစ်ကြောင်း Viva Verde ဆေးရုံကြံကြားမှုထိုင်းစက်ကူပွေဝတ်ကရိုက်ဂျာသတင်းဌာနကိုပြောပါရယ်အစောပိုင်းကတော့ဒီအစီအစဉ်ရ2021ခုနှစ်နောက်ပိုင်းမှာကာကွယ်ဆေးရဖို့ဇန်နဝါရီလ31ရက်နေ့နောက်ဆုံးထားကြိုတင်မှကြားရမယ်လို့ကြေညာခဲ့တာဖြစ်ပါတယ်ဒီလိုအနေနဲ့ခင်နောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့တူကြေညာခဲ့တာပါအခုတော့သတင်းလော်ဒီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID-19 ကာကွယ်ဆေးဝယ်ယူရေးအိန္ဒိယရဲ့ Serum Institute ကုမ္ပဏီနဲ့မြန်မာနိုင်ငံသားနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးလိုက်တဲ့တစ်ချိန်တည်းမှာပဲရန်ကုန်ပြည်သူ့ဆေးရုံကြီးမှာတော့ကာကွယ်ဆေးဦးစားပေးထိုးနှံပေးမဲ့လူစီရင်ကိုပြုစုနေတဲ့အကြောင်းကိုတင်ပြချင်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံတွင်ကိုဗစ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်အိန္ဒိယရဲ့ကာကွယ်ဆေးထုတ်လုပ်ငန်းကြီးဖြစ်တဲ့ Serum Institute of India ထံကနေကိုဗစ်ကာကွယ်ဆေးအလုံးရေတန်းနဲ့ချီဝယ်ယူနိုင်ဖို့နိုင်ငံသားနားလည်မှုစာကြုံလွှာ MOU ကိုဒီဇင်ဘာ24ရက်နေ့မှာလက်မှတ်ထိုးခဲ့တာပါ New Delhi မြို့မှာတန်ယုံတောင်ဝန်ရှိသူတွေအပါအဝင်ဂျမိုင်းနဲ့အာဂလာယီဝန်ကြီးဌာနစေတုသေသနာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ပမောက္ခဒေါက်တာဇော်တန်းထွန်းဦးဆောင်နဲ့ဤပညာကိုယ်စားလှယ်အဖွဲ့နဲ့ Seren Community တောင်ဝန်ရှိသူတွေကြား online ကတဆင့်သဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်တယ်လို့နိုင်ငံသားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်မကြာခင်ကာလမှာမြန်မာနိုင်ငံတွင်ကိုဗစ်ကာကွယ်ဆေးစထိုးပေးဖို့အစီအစဉ်ရှိကြောင်းသတင်းမဆင်ပြည်သူကိုတင်ပြနေတဲ့ရုပ်သံအစီအစဉ်မှာနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြီးခဲ့တဲ့တောက်ကြနေ့မှာပြောဆိုသွားပါတယ်
။ကာကွယ်ဆေးကိုလူ15သန်းအတွက်ဝယ်ယူဖို့အတွက်ခုကျွန်တော်တို့အဖွဲ့တစ်ခုကအိန္ဒိယနိုင်ငံမှာရောက်နေပါတယ်။ဒီကာကွယ်ဆေးဝယ်ယူရေးကိစ္စတွေနဲ့ပတ်သက်လို့ဆိုလို့ရှိရင်နောက်တစ်ပတ်လောက်အတွင်းမှာတိတိကျကျပို့ပြီးတော့သိရပါလိမ့်မယ်။ကျွန်တော်တို့ဟာကာကွယ်ဆေးဝယ်ယူဖို့နံပါတ်ထုတ်ပြီးပြီးအလုံးအစင်သိရှိပြီးပြီဆိုတာနဲ့မကြခင်ကာလမှာဒီကာကွယ်ဆေးထိုးတဲ့အစီအစဉ်တွေစဖို့လည်းကျွန်တော်တို့စီစဉ်ထားပြီးပါပြီအဲဒါတတိုင်းပြည်လုံးမှာပေါ့နော်ဥပမာအဖြစ်ဆိုရင်တော့ပစမဦးစားပြည်ရောကျွန်တော်တို့ခြေတန်းကကျမရေးဝန်ထမ်းနေပေါ့အဲဒါပြီးတော့မှနောက်ကျွန်တော်တို့အနေနဲ့နိုင်ငံအတွက်ကောဟိုပြည်သူတွေအတွက်ကောလိုအပ်ချက်အရာကျွန်တော်တို့တဆင့်ပြီးတဆင့်လုပ်သွားမှာဖြစ်ပါတယ်
အိန္ဒိယကနေဝယ်ယူမဲ့ကိုဗစ်ကာကွယ်ထိုးဆေးတွေမြန်မာနိုင်ငံကိုဘယ်တော့ရောက်လာမလဲဆိုတာအတိအကျမပြောနိုင်သေးပေမဲ့ Oxford တက္ကသိုလ်နဲ့ AstraZeneca ကုမ္ပဏီတို့ပူးပေါင်းဖော်ဆက်ပြီး Serum Institute ကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်ဆေးကိုမှာယူထားတာဖြစ်ကြောင်းဂျမားဤဝန်ကြီးဌာနပြောခွင့်ရသူဒေါက်တာတန်းနိုင်စိုးကပြောပါတယ
်။ဟိုကတော့ AstraZeneca ပဲ။ AstraZeneca အိန္ဒိယကထုတ်မဲ့ဆေးပေါ့နော်။အဲ့ဒီအဖွဲ့ပြန်လာပြီးရင်သူတို့ officially သတင်းထုတ်ပြန်နေမယ်။
ကိုဗစ်ကာကွယ်ဆေးတွေမြန်မာနိုင်ငံကိုရောက်လာခဲ့ရင်ကိုဗစ်ကာကွယ်ကုသရေးအတွက်ရှေ့တန်းမှာလုံဆောင်နေကြသူတွေကိုဦးစားပေးထိုးနှံပေးသွားဖို့စီရင်ပြုစုနေကြောင်းရန်ကုန်ဆေးရုံကြီးအရေးပေါ်ကုသမှုဌာနမှူးဒေါက်တာမော်မော်ဦးက VOA ကိုပြောပါတယ
်ကိုဗစ်ရဲ့ပေါ်လစ်စီကတော့ကျွန်တော်တို့ပထမဆုံးရောက်လာတဲ့ခါတည်းကဟက်ကဲပင်ဖိုင်တာလောက်ပဲကျန်းမာရေးဝန်ထမ်းတွေပေါ်ဆေးရုံနဲ့ဒီစင်တာတွေမှာနေနေတဲ့လူတွေနဲ့အရာတွေအရင်ထိုးပါတော့တတိယအတွက်တော့စီရင်တောက်ကြည့်တာရှိတယ်ဒုတိယတစ်ဆင့်ကတော့ကိုမောပေးတကြီးရှိတဲ့လူတွေနဲ့တကြီးရေတွေထိုးမယ်လို့ပြောရင်အဲ့ဒီစီရင်ရအခုတည်းကတကြီးချက်ကမပြုစုရသေးဘူး public ကိုထိုးပေးဖို့စိတ်ကဖြစ်လာရင်တော့အဖြစ်များတယ်ကျွန်တော်ရန်ကုန်ဆိုလည်းရန်ကုန်မှာရှိတဲ့အဖြစ်များတဲ့မြို့နယ်တွေရှိတယ်လေဆိုင်သာယာတို့ဤစိန်တွေအဲ့လိုဖြစ်တဲ့များတဲ့မြို့နယ်တွေဥပပေးပါတယ်ကမ္ဘာတစ်ပြည်လုံးနဲ့ကြည့်ရင်တော့ရန်ကုန်လို့မန္တလေးတို့မကွေးတို့အေရဝီတို့ကဖြစ်များတဲ့နေရာတွေမှာပါတယ်ကျမရင်းအားသာယဉ်ကျေးနာကဒေမီယာကိုဘယ်လိုထိုးမယ်ဆိုတဲ့အသေးစိတ်အစီအစဉ်မထုတ်ပြန်ဘူးတကယ်
။အိန္ဒိယနိုင်ငံကိုလက်တော်ရောက်ရှိနေတဲ့ဂျမားရင်းနဲ့အားကစားရေးဝန်ကြီးဌာနစေတုသေသနာဦးစီးဌာနနှီးပညာကိုယ်စားလှယ်အဖွဲ့ဟာအိန္ဒိယနိုင်ငံဆိုင်ရာမြန်မာတမန်ကြီးနဲ့အတူဒ ဒီဇင်ဘာ22ရက်နေ့တွင်မှာအိန္ဒိယဆေးသူတွေသနာကောင်စီ၊ဂျမအီသူတွေသနာဌာန၊အိန္ဒိယဇီဝနည်းပညာဌာန၊အိန္ဒိယဆေးဝါထင်းချွတ်မှုဗဟိုနှင့်ပြည်ပရေးရာဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံပြီးကိုဗစ်ကာကွယ်ဆေးရရှိဖို့ဆွေးနွေးခဲ့ပါတယ်။ဒါပြင်2020ခုနှစ်အစောပိုင်းမှာအိန္ဒိယအစိုးရထံကနေ ကိုဗစ်19ကဝင်ရောက်ထန်တာကသတင်းထုတ်ပြန်ထားပါတယ်။ဒီမနက်ကမှအခုရပိုင်းတွင်ကိုဗစ်19ကူးစက်လူနာသစ်အနည်းငယ်ကျဆင်းလာတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေပြောပေမဲ့သတိထားစောင့်ကြည့်ရအောင်မှဖြစ်တယ်လို့ကိုဗစ်ကုသရေးမှာရှေ့တန်းကပါဝင်နေတဲ့ကျန်းမာရေးပညာရှင်တချို့ကပြောပါတယ်။ဒီသမားနှစ်ဆက်ခုနှစ်ရည်ညရှိနိုင်ကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရဒု
လိုဥရောပကကန်နဝင်ဂီတပညာရှင်တွေကိုပဲမြင်အောင်မိကြမှာပါဒါပေမဲ့ကန်နဝင်ဂီတယောဂါကဒီထက်ပိုပြီးတော့ကျေဝန်းနေဆိုတဲ့အကြောင်းဝါရန်ခါနာချုံချုံနဲ့နီတီခန်ခမ်လန်ဝန်ကဒရင်ပြဖို့ထားပါတယ်ကျမများတစ်ပြန်ပါရှင်မကောအမ်နက်ကကန်စတိတ်တက္ကသိုလ်မှာစီးပွားရေးပညာသင်ကြားနေသူတူဖြစ်ပါတယ်။ဂီတနဲ့ပတ်သက်လို့အစ်စ်တွေကိုအမြင်လေးလာနေတတ်တဲ့သူကတက္ကသိုလ်ထိုင်းယူရာဂီတအဖွဲ့မှာပါဝင်မှုစီရင်ပေးသွင်းခဲ့ပါတယ်။
My first like probably 3 days that I was here I was just playing like I
ပထမ3ရက်လောက်ကတော့တီးနေရပေမဲ့လေကိုယ့်အကူဘာလို့မမှန်းတော့နားမလည်မိဘူး။အာယုံသိစူးဆိုင်လို့လည်းမရဘူးလို့သူကပြောပါတယ်။တခြားဒီသင်တန်းကိုတက်တဲ့သူတွေလည်းသူ့လိုပဲခံစားရပါတယ်။
I had heard Thai classical music before.
အရင်ကထိုင်းလို့ရဂီတကိုမကြားဘူးဒီတော့မတူတဲ့ရင်ကျေမှုတစ်ခုပေါ့ဘုဝင်လေးပြောရရင်ဒါကိုနားမလည်ခဲ့ဘူးနောက်ပိုင်းအဖွဲ့ရေးဝင်ပြီးတော့မှရေးရကြရတိလာတယ်လို့အခုတော့ဒီဂီတကိုတကယ်တမိုးထားရလာပါပြီအမေရိကန်နိုင်ငံမှာထိုင်းလို့ရဂီတအဖွဲ့သိမ်းမရှိပါဘူးKent State တက္ကသိုလ်ကို1988ခုနှစ်တုန်းကတည်ထောင်ခဲ့တာဖြစ်ပြီးအခုဒီတက္ကသိုလ်က American နိုင်ငံတွင်ထိုင်းလူရဂီတကိုသင်ယူနိုင်တဲ့တက္ကသိုလ်3ခုထဲမှတစ်ခုပါဝင်ပါတယ်။ကျောင်းသားတွေအနေနဲ့တိခတ်ရတဲ့ကရိယာတွေနဲ့လေမှုဒုရီယာတွေကိုတိခတ်ဖို့သင်ယူနိုင်ပါတယ်။ဒီဂီတကထိုင်းလူရအကနဲ့ပြန်ဆက်တွေမှာတိခတ်လို့ရှိတဲ့ဂီတမျိုးဖြစ်ပါတယ်
။ Set Go Pam Singara
ထိုင်းလူရဂီတပညာရှင် Phewananom Khamna ဒီဂီတအဖွဲ့ကိုဥဆောင်လာတာနှစ်20လောက်ရှိပါပြီ။သူကငယ်ကလေးကရိုးရဂီတကိုချစ်မြတ်နိုးသူပါ။သူချစ်မြတ်နိုးတဲ့ဂီတကိုအမေရိကန်ကျောင်းသားတွေကိုမျှဝေသင်ကြားပေးရတာကိုလည်းပျော်ရွှင်ကြည်နဲ့နေသူဖြစ်ပါတယ်
။ Guitar เรียน Nondri เนี่ยมันไม่ใช่ Nondri อย่างเดียวนะ มันเป็นอะไรที่เปิดหน้า
ဂီတကိုသင်ယူရဲဆိုတာဂီတသင်ဂီတတွေတန်ဆင်တွေတတ်တတ်မဟုတ်ပါဘူး။တကယ်တော့ဒါကနိုင်ငံတစ်ခုရဲ့လူတွေနဲ့ချစ်ချင်းမှုကိုလေ့လာနိုင်တဲ့ပရင်းပေါက်ပါ။သူတို့ထိုင်းဂီတာကိုယဉ်ကျေးလာရင်ထိုင်းလူမျိုးတွေထိုင်းစားစာတွေကိုယဉ်ကျေးလာမယ်ဒီလိုပဲပေါ့ဂီတာဆိုတာချစ်မြတ်လို့ခြင်းအတတ်ပညာပ
ါဒါပေမဲ့ဒီအဖွဲ့ထဲမှာအမေရိကန်ကျောင်းသားတွေပါဝင်လာဘူးကတော့သူတို့ကိုဆွဲဆောင်နိုင်ဖို့လိုပါရဲ့
ပုဂတိနဲ့ကြဟန်အဲ့ဒီမှာလည်းလူတွေထိုင်းနေက
ထိုင်းဂီတာကိုသင်ကျင်တဲ့ကျောင်းသားတွေသိပ်မရှိဘူးသူတို့ကထိုင်းဂီတာကပါမန်းကိုမသိတာပြီးတော့တရားကျင့်ကြောင်းမှုလည်းမရှိဘူးလို့ထင်ကြတာပါဒါကပြောစရာကောင်းတယ်ဆိုတာသူတို့ယုံကြည်လာအောင်ကျွန်တော်လုပ်ရတော့တာပေါ့
ထိုင်းလူရဂီတကိုသင်ယူလေ့လာရတာကဂန်ဒဝင်ဂီတနဲ့ပတ်သက်လို့အမြင်ကျေလာစေတယ်လို့တချို့ကပြောပါတယ
် Classical music isn't just like Beethoven and Bach like
you ဂန်ဒဝင်ဂီတဆိုတာရှင်တို့ထည့်တယ်လို့ Beethoven နဲ့ Bach တွေပဲမဟုတ်ပါဘူးကမ္ဘာအနှံ့မှာလည်း Beethoven နဲ့ Bach တွေသွားရတယ်မတူတဲ့ရှင်တို့ရဲ့စိတ်အာရုံကိုဆွဲဆောင်နိုင်တဲ့ဂန်ဒဝင်ဂီတတွေအများကြီးရှိပါတယ်ဒီစာသင်နှစ်မှာတော့အားလုံးအတူကိုယ်တိုင်တိမောက်ကြဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါကြောင့်ပြည်သက်အများစုကြည့်ရှုနိုင်အောင်သူတို့အဖွဲ့ကထိုင်းကန်တွင်တီးပချင်းလေးဘုတ်ကို YouTube နဲ့ Facebook စာမျက်နှာတွေမှာတင်ပေးခဲ့ပါတယ်။ကျွန်မများသိအောင်ပါရှင
်ဗီဒီယိုအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ ရေဒီယိုစီစီနေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လင်းပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လင်းပေးနေပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ရှင်များရှင်ကျမစုမမဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးကအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ NLD စိုးရရဲ့ပထမတက်တမ်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆုံးရှုံးပြီးတက်ကြွလှုပ်ရှားသူတွေဖန်စီတရားဆွဲဆိုခံရတာမျိုးရှိခဲ့တာကြောင့်အခုလာမယ့်2021 NLD စိုးရဒုတိယတက်တမ်းမှာတော့ဒီမိုကရေစီပြည်ပြည်ပြောင်းလဲမှုတွေအမှန်တကယ်လုပ်ဖို့လိုမယ်လို့လှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းဖွဲ့ရဲ့တည်ထောင်သူသူတည်တနာမန်နေဂျာကိုရဲဝေဖြစ်အောင်ကိုကျမစုမကဆက်သွယ်မေးမြန်းပြီးဒီသတင်းမှရမြန်မာဒီမိုကရေစီရွှေနေကအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်ဟုတ်ကဲ့ကိုရဲဝပြောအောင်ရှင်မင်္ဂလာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့ဒီ NLD အစိုးရတက်တန်းကာလအတွင်းမှာပေါ့နော်အထူးသဖြင့်နိုင်ငံသားတို့ရဲ့အခွင့်အရေးပေါ့နော်ဒီမိုကရေစီစံနှုန်းတွေနဲ့အညီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာသတင်းရယူပိုင်ခွင့်ဒီလွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေအကဲဆတ်မှုတွေရောနောက်ပြီးတော့အခက်အခဲတွေနဲ့လည်းအများကြီးရင်ဆိုင်ခဲ့ရတဲ့အနေအထားတွေနဲ့ကြုံရတယ်ဆိုပြီးတော့သတင်းချက်လက်တွေစီရင်ခံစာတွေမှာလည်းဖော်ပြခဲ့တာရှိတယ်အဲ့ဒီမှာအတန်းအဖွဲ့အနေနဲ့လည်းဒီဇိုင်းမမတ်ဒါတွေနဲ့ပတ်သက်ပြီးတော့ထောက်ပြခဲ့တာတွေတောင်းဆိုခဲ့တာတွေရှိတယ်ဆိုတဲ့အခါကျတော့ဘလို့ချိုးဖောက်မှုတွေနဲ့ရင်ဆိုင်ခဲ့ရလဲဘာတွေစိန်ခေါ်မှုတွေနဲ့ကြုံတွေ့ခဲ့ရလဲဆိုတာအရင်ဆုံးရှင်းပြပေးပါရှင်
။ဟုတ်ကဲ့ခင်ဗျာ။အရှိတတမ်းမှာဆိုတော့ကျွန်တော်တို့မြင်လာကတော့စိန်ခေါ်မှုအနေနဲ့ဆိုရင်တော့ဒီမိုကရေစီရင်ကျေးမှုကိုပေါ်ဆောင်ဖို့ရမှာအဓိကစိန်ခေါ်မှုဖြစ်နေတယ်။ဆိုတော့ဒီမိုကရေစီရင်ကျေးမှုကဘာလို့ကျွန်တော်အဓိကဆိုလိုချင်လဲဆိုတော့အချက်နဲ့ချက်ပါ။တစ်ခုကတော့လွတ်လပ်စွာထုတ်ဖော်ပတ်စုခွင့်ဖြစ်ပါတယ်။နောက်တစ်ခုကတော့ရက်သားအခန်းကဏ္ဍဖြစ်ပါတယ်။ဆိုတော့ဒီနှစ်ခုလုံးကလည်းပဲဆက်ဆက်နေပါတယ်။လွတ်လပ်စွာထုတ်ဖော်ပတ်စုခွင့်ဆိုရဲဆိုရှယ်မီဒီယာမှာဖြစ်စေ blog တွေ website တွေမှာဖြစ်စေမြေပြင်မှာဖြစ်စေကိုယုံကြည်တာတွေကိုဟိုပြောနိုင်ဖို့ဆိုနိုင်ဖို့ဝေဖန်ထုတ်ပြနိုင်ဖို့ဒီအခါမှာကိုမကြိုက်မကြိုက်တဲ့အကြောင်းကိုပြောနိုင်ဖို့စရဲဟိုအကြောင်းအရာတွေမှာကဟိုနိုင်ငံသားတွေပြည်သူတွေနေနဲ့အခက်အခဲတွေအများကြီးရှိနေတယ်ပေါ့နော်။နံပါတ်၁ကတော့ဘာဖြစ်မလဲဆိုရင်တော့ဒီမတရားတဲ့ဥပဒေတွေရှိနေခြင်းကပြည်သူတွေအတွက်ကိုဆက်ဆံစားရှိလို့ခေါ်တဲ့ကိုယ့်ဘာသာကိုဟိုနှုတ်ပိတ်လိုက်မှုကိုဖြစ်စေရပေါ့နော်။ဆိုတော့၆၆ဓာတ်ကြီးလိုမျိုးနာမည်ကြီးဥပဒေတွေရှိနေတယ်။နိုင်ငံတော်မျိုးဥပဒေတွေရှိခဲ့တယ်။အကြမ်းဖက်မှုဥပဒေတွေရှိခဲ့တယ်။မတရားတဲ့ဆက်သွယ်မှုဥပဒေတွေရှိခဲ့တယ်။အဲဒီခါမှာဒါမဲ့ပြည်သူတွေအရသာပြည်သူတွေကနေပြီးတော့မှနိုင်ငံရေးနဲ့ပတ်သက်လို့အကြမ်းမှတစ်ခုခုပြောဆိုမယ်ဆိုလို့ရှိရင် okay ငါ66စာကြီးနဲ့တရားစွဲခံရမလားလို့ငါတော့ဟိုဘယ်ဥပဒေနဲ့တရားစွဲခံရမှာလဲလို့ဆိုတာကိုပြည်သူတွေကအချောက်တရားနဲ့ခံစားနေရပြီးတော့မှဆက်ဆံစားဖြစ်နေရပေါ့နော်။ဆိုတော့သတင်းမီဒီယာတွေမှာဆိုလို့ရှိရင်လည်းပဲသတင်းပုံမရှိခင်မှာအချိန်ချင်းကိုစဉ်းစားနေရတဲ့အနေအထားဖြစ်နေတယ်။ပြီးတဲ့အခါမှာတာဝန်ယူထားတဲ့အစိုးရတွေဟိုတက်မတော်တွေအဲ့ဒီအနာပါဝါပြူရေးပိုင်းမှာ decision ချက်မဲ့နိုင်စမ်းမှာရှိနေတဲ့သူတွေအကြောင်းကိုရေးလို့ရှိရင်တော့မှပုံလုံးတိထားတဲ့အနေအထားဖြစ်နေတယ်။ဒါကြောင့်မလို့ဒီကျွန်တော်တို့အတောက်တရားရောဆက်ဆံတာရှိဆိုရဲအရာကိုဒီနှစ်ခုလုံးကပေါ့နော် plan မိုးလာပြီးတော့မှလွတ်စွာထုတ်ဖော်ပြောဆိုခွင့်ဒီစရိုက်ဒီမိုကရေစီရင်ကျေးမှုကိုအကောင့်တွေဖော်ပြရမှာခက်ခဲဖြစ်နေမှာတွေ့ရတယ်။အဲ့ဒီအရာမှာကျွန်တော်တို့ကနေပြီးတော့မှဒီမတရားတဲ့ဥပဒေနဲ့ထောင်နဲ့နှစ်ပေါင်းများစွာချနေရတယ်ကလည်းဟိုတက်ပြပဲအခုဆိုလို့ရှိရင်ဒီရခိုင်မှာဖြစ်နေပြည်တွင်းစစ်ကိုဆန့်ကျင်တာတို့ပြီးတဲ့အခါမှာအင်တာနက်ပြန်ဖွင့်ပေးဖို့လို့တောင်းဆိုတဲ့ဒီတောင်းသားတွေပေါ့နော်ဘက်ကတောင်းသားတွေကအခုဆိုရင်ထောင်နဲ့ခုနှစ်နှစ်တော့ချခံထားရတယ်ဆိုတော့ဒါကတော့လုံခြုံရေးကိစ္စတည်းရပဲဒီဒီမိုကရေစီရင်ကျေးမှုကတော့ဒီကျွန်တော်ချိုးဖောက်ခံနေရတယ်ကျွန်တော်တို့ကရှေ့ကိုတည့်တည့်မသွားလို့မြင်ရတာပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီခုဒီအရသာဆိုရလက်ထက်မှာအဓိကအများဆုံးပေါ့နော်ဒီတရားစွဲဆိုအမှုဖွင့်ခံရတဲ့ပုံမှန်တွေကဘယ်လိုပုံမှန်တွေဖြစ်တယ်လဲနောက်ပြီးတော့ဒီအတရားစွဲဆိုအမှုဖွင့်ခံရတဲ့ဒီပုံကိုယ်တွေပေါ့နော်အဲ့ဒါတွေကတက်ကြွလှူရှားသူတွေပါမယ်သတင်းမီဒီယာသမားတွေပါမယ်ဆိုတော့အဲ့ဒီအခြေအနေတွေရောနည်းနည်းလေးရှင်းပြပေးပါရှင်
တရားစွဲဆိုအသုံးပြုကြတဲ့ပုံမှန်တွေကတော့ဒီစက်ပယ်ဥပဒေပုံမှန်66ခါချင်းဖြစ်တာကိုတွေ့ရတယ်စက်ပယ်ဥပဒေပုံမှန်ပြင်တော့ဒီမင်းစုစီဥပဒေကိုအသုံးပြုပြီးတော့မှဒီစီတမ်းလှည့်လှည့်မှုတွေကိုပိတ်ပင်တာတွေတွေ့ရတယ်ပြီးရဲ့ခါမှာတော့နိုင်လုံးလုံးဥပဒေတို့ပြီးရဲ့ခါမှာနာမည်ကြီးဖြစ်တဲ့ဒီရာဇတ်ကြီးပုံမှန်905ကြီးခါကွေးတွေကတော့နောက်မှလိုက်လာတဲ့ဥပဒေအများကြီးဥပဒေဖြစ်တာကိုကျွန်တော်တို့က တွေ့ရပါတယ်ပေါ့နော်ဆိုတော့အဲ့ဒီဘက်မှာကျွန်တော်တို့ကကိုယ့်အရှင်ခေတ္တဝါဒီထောင်းတဲ့တသက်တချောင်းတိချလေးရှိတဲ့အစီအစိုးရတွေတုံးလေးရှိတဲ့နိုင်ငံတော်တစ္ဆာဖောက်ပြပုံကံမှုလိုဟာမျိုးလည်းဆက်သုံးတာတွေ့ရတယ်ပုံမှန်တရား24ကကြီးပေါ့ရခိုင်ကဒေါက်တာအေးမောင်နဲ့ဇာတိရှာဖွေရေးမောင်လို့ဆိုရင်ဒီဥပဒေနဲ့ပဲဟိုထောင်းတဲ့26ဆင်ထားဒါကိုတွေ့ရတယ်ဥပဒေအကြောင်းပြောရင်တော့ဒီလက်ရှိအစိုးရလက်ထက်မှာလွတ်လပ်စွာတော့ပေါ့ဆိုခွင့်ကိုချုပ်ဖောက်တဲ့အခြားသောဥပဒေနဲ့ထပ်ပေါ်ပေါက်လာတာတွေ့ရတယ်ဥပမာဆိုရင်တော့နိုင်ငံတော်ဥပဒေမျိုးပေါ်ပေါက်ခဲ့ဒီရက်ခါမှာလေ National Archive Law ဆိုတဲ့ဥပဒေကလည်းပဲလွတ်လပ်စွာတော့ပေါ့ဆိုခွင့်ကိုချုပ်ဖောက်တာတွေ့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အများဆုံးတရားဆက်ဆိုခံခဲ့ရတာကတော့အော်အများကြီးတို့ဖြစ်ပါလေပြီးတဲ့အခါမှာတော့ဒီကျွန်တော်တို့ကတက်ကလှူရှာသူနဲ့ဒရေးမီဒီယာဓမားတွေနောက်ထပ်ပေါ့နော်တို့အများဆုံးတရားဆက်ဆိုခံခဲ့ရတာကိုတွေ့ရပါတယ်ပြီးတဲ့အခါမှာနိုင်ငံပါတီကိုအနေနဲ့ပဲတရားဆက်ဆိုခံခဲ့ရတယ်ပြီးတဲ့အခါမှာဘာသာရေးဆိုင်ရာပုဂ္ဂိုလ်တွေပေါ့ပြီးတဲ့အခါမှာလည်းဒီတိုင်းတာလက်နက်ကိုင်အဖွဲ့ဝင်တွေတရားဆက်ဆိုခံခဲ့ရလို့ဆိုရတယ်သူတို့ဒီကြားပေါ့နော်ဆက်တော်ကိုယ်စားလှယ်ကိုယ်တိုင်လည်းပဲလွတ်လပ်စွာတက်ပေါ့ဆက်ဆိုခွင့်ကိုစန့်ကျင်ပြီးတော့မှတရားဆက်ဆိုခံခဲ့ရတာကိုတွေ့ရတယ်ဆက်တော်ကိုယ်စားလှယ်တရားဆက်ဆိုခံခဲ့ရတဲ့အမှုတွေထဲမှာဆိုလို့ရှိရင်သူတို့ရဲ့ပါတီကလည်းသူတို့ကိုပြန်တရားဆက်ဆိုခံခဲ့ရတယ်လေတွေ့ရပါလိမ့်ကြသူတို့ဘာလို့ဆိုတော့ကျွန်တော်တို့ကဒီတရားဆက်ဆိုခံရမှု939မှုရှိပြီးတော့အလူပုဂ္ဂိုလ်ပေါင်း1052ဦးတရားဆက်ဆိုခံခဲ့ရတာကိုတွေ့ရပါလိမ့်က
ြဟုတ်ကဲ့အဲ့တော့အခုဒီတရားဆက်ဆိုမှုတွေဒီခုနကပြောတဲ့ဒီရင်ဆိုင်နေရတဲ့အနေအထားတွေကဘယ်လိုပုဂ္ဂိုလ်ဖွဲ့စည်းတရားနေအဓိကထားပြီးတော့တရားဆက်ဆိုတာတွေစောင့်ရွက်တာတွေကိုတွေ့ရှိရပါလိမ့်ရှင်အများစုပေါ့နော
်။ကျွန်တော်တို့အများဆုံးတရားဆက်ဆိုမှုတွေ့ရတာကတော့အစိုးရအဖွဲ့တွေ့ရပါတယ်။ဆိုတော့အစိုးရအဖွဲ့ပြီးလို့ရှင်တော့ဒီတမတော်ကနေပြီးတော့မှလည်းတရားဆက်ဆိုတာတွေကိုတွေ့ရပါတယ်။ပြီးတဲ့အခါမှာတော့ဒီကျွန်တော်တို့ဆက်တော်ကိုယ်စားလှယ်ကလည်းပဲတရားဆက်ဆိုတာတွေ့ရပါတယ်။ဒီ၃ခုကတော့အများဆုံး၃ခုလို့ပြောလို့ရပါတယ်ခင်ဗျာ။နိုင်ငံတော် institution တွေဖြစ်တဲ့သူတို့တွေကလည်းတရားဆက်ဆိုတာတွေ့ရတယ်။အဲ့တော့အစိုးရအဖွဲ့တွေကနေပြီးတော့မှတရားဆက်ဆိုတဲ့အခါမှာပုံစံအမျိုးမျိုးတွေ့ရတယ်ပေါ့နော်။ဒါအချို့ကကြတော့အစိုးရအဖွဲ့ကိုတိုက်ရိုက်ဝေဖန်ထုတ်ပြရတဲ့အတူတူဟိုအစိုးရအဖွဲ့ဝင်များတိုက်ဆွဲတာဒါမို့လို့ရှိရင်လည်းပဲဒီနိုင်ငံတော်တိုင်းပြည်ငယ်ပုဂ္ဂိုလ်လိုမျိုးတောင်ဆန်းစုကြည်လိုမျိုးပုဂ္ဂိုလ်မျိုးကိုဝေဖန်လို့ဆိုပြီးတော့မှအစိုးရဝန်ထမ်းတွေကနေပြီးတော့မှတရားဝင်တရားဆွဲတာမျိုးတွေဒီလိုကိစ္စတွေလည်းတွေ့ရပါတယ်ခင်ဗျာဒီကမှာတက်ကနေပြီးတော့လဲစက်တက်ကနေပြီးတော့လဲတရားဆွဲဆုံမှုလုပ်ခဲ့တာတွေ့ရတယ်ဆိုတော့အဲ့ဒီမှာအထူးခြားတာတစ်ခုကပေါ့နော်စက်တက်ကိုဒီဝေဖန်မှုတွေနဲ့ပတ်သက်ပြီးတော့မှရတက်ဖွဲ့ကနေပြီးတော့ပေါ့နော်ကိုစားတရားဆွဲဆုံပြီးတဲ့ကိစ္စတွေလည်းတွေ့ရတယ်အပိရခမှာဆက်တော်ကိုယ်စားလှယ်တွေကတရားဆက်ဆိုတဲ့အမှုတွေလည်းအတော်များတယ်ဆိုကျွန်တော်တို့ကပြောလို့ရပါတယ်အထူးသဖြင့်တော့ဒီဆက်တော်ကိုယ်စားလှယ်တွေကအတိတ်ဆက်မှုဥပဒေတွေတုံးပြီးတော့ဒီအကြတာပြည်သူတွေကိုတိုင်းတရားဆက်ဆိုခဲ့တာတွေ့ရပါတယ်ဗျ
အဲ့တော့ခုဒီသက်တမ်း၄နှစ်ထဲမှာတော်တော်လေးဟိုမှာဒီလိုအနေထားတွေရင်ဆိုင်ခဲ့ရတယ်ကြုံတွေ့ခဲ့ရတယ်ဆိုတဲ့အခါကျတော့ပြီးခဲ့တဲ့ဒီ2020ခုနှစ်ရွေးကောက်ပွဲမှာပြည်သူအများကနေပြီးတော့တခဲနဲ့ပေါ့နော်လက်ရှိအစိုးရ NND ကိုပဲပြန်ပြီးတော့မှမဲပေးရွေးချယ်ခဲ့တဲ့အတွက်ကြောင့်မို့လို့ပြီးခဲ့တဲ့သက်တမ်းမှာကြုံခဲ့ရတဲ့အနေထားတွေအခြေအနေတွေဒါကိုရဲဝင်ပြောင်းလို့လို့အတန်အဖွဲ့လိုမျိုးတင်ပြခဲ့ရတာရှိတယ်ရပ်ဖက်ဖွဲ့စည်းတဲ့ဘက်ကလည်းအများကြီးပဲထောက်ပြခဲ့ရတာရှိတယ်ဒါတွေပေါ်မှာမူတည်ပြီးတော့ရှေ့ဆက်ပြီးတော့ဘာတွေလုပ်တင်တယ်လို့အကြံပေးချင်တာတောင်းဆိုချင်တာတိုင်းတော့ကျနာရှိပါလိမ့်ရှင်။အဲ
့မှာကျွန်တော်တို့ကတော့အရင်ဆုံးပေါ့နော်လေးလက်ဆောင်ကျနာကတော့အရေးကြီးဆုံးလုပ်ငန်းဒီရှိနေတဲ့နိုင်ငံအကျဉ်းသားတွေကိုလှုပ်ပေးဖို့အရေးကြီးပါတယ်။ကိုယ်ဆိုလို့ရှိရင်နိုင်ငံအကျဉ်းသားပေါင်းရာနဲ့ချီပြီးတော့မှချောင်းအသီးသီးထဲမှာရှိကြတယ်။ဒီတချို့ညာကျတော့တရားဟောင်းကနေအမိန်မချသေးပဲနဲ့တရားဟောင်းကနေအမိန်ချဖို့အတွက်ဒီစောင့်စားနေတဲ့ဟိုဟာဒီအချုပ်ကြဆန်ထားရတဲ့သူတွေလည်းအများကြီးရှိနေတယ်။စားရဒီနိုင်ငံအကျဉ်းသားတွေအားလုံးကိုလုပ်ငန်းချမ်းသာခွင့်ပေးပြီးတော့မှချစ်ချင်းလုပ်ပေးဖို့အရေးကြီးတယ်။တရားဆက်ဆိုထားတဲ့ဥပဒေဒီအနေဆုံးကျုပ်သိမ်းပေးဖို့အရေးကြီးပါတယ်ခင်ဗျာ။ဆိုတော့အဲ့ဒါကတော့အစိုးရအနေနဲ့ဒါ first step ဆိုရဲဒီကျွန်တော်တို့ပထမဆုံးအစ်စ်နေနဲ့မဖြစ်မနေလောက်ဖို့အတွက်ခြိုက်တုံးပါတယ်။နောက်ဒုတိယအစ်စ်နေနဲ့ကခုနပြောတဲ့ဒီကျွန်တော်ဖြတ်သိမ်းရမယ့်ပြင်ဆင်ရမယ့်ဥပဒေတွေကိုဖြတ်သိမ်းပြင်ဆင်တာဒီတဲ့အခါမှာတည်သူရားထိုင်ခွင့်လွတ်လပ်ခွင့်လွတ်လပ်စွာတော့ပြုစုခွင့်တွေကိုအမှန်တကယ်မြင့်တင်မဲ့ဥပဒေရန်တရားတွေမူဝါဒတွေပေါ်ဆောင်မှုကိုလည်းလောက်ဖို့လည်းကျွန်တော်ခြိုက်တုံးပါတယ်ပေါ့နော်။ဆိုတော့အဲ့ဒီမလောက်ဘူးဆိုရင်တော့ဒီကျွန်တော်တို့ကဒီတိုင်းရဒီတိုင်းထိနေမှာပါပဲ။ဒီဟိုတိုင်ကန်ကတော့ဒီအပြက်ပြက်နဲ့နှာခေါင်းသူတစ်ဆက်ပြင်ပါဒီကျွန်တော်တို့က21ရာစုမှာဆိုလို့ရှိရင်လူခွင့်ချုပ်ဖောက်နေတဲ့နိုင်ငံတရားဖြစ်နေပဲဆက်ချင်နေအောင်ပါပေါ့နော်
။ဟုတ်ကဲ့အဲ့တော့အခုဆွေးနွေးခဲ့တာကတော့ဒီအစိုးရတာဝန်ရှိတဲ့ဒီအုပ်ချုပ်တဲ့ရန်နေရာလွှတ်တော်ပိုင်းနဲ့ပတ်သက်ပြီးပြင်ဆင်ရမယ့်ဟာပေါ့။အဲ့တော့အထူးသဖြင့်ဒီပြည်သူလူထုဘက်ကဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးဒါကိုယ့်ရဲ့ရပိုင်ခွင့်အခွင့်အရေးရှိတယ်ဆိုတဲ့အနေအထားကိုဒါတွေကိုကြဲကြဲပြတ်ပြတ်နဲ့တည်လာအောင်နောက်ပြီးတော့ဒီလူထုမှလည်းဒါအားတွေကတကယ်ပဲကိုယ့်ရဲ့လူကမူလရပိုင်ခွင့်ဆိုတဲ့အနေအထားကိုတည်သာလာအောင်ပေါ့နော်။ဒီအရက်ဖတ်အဖွဲ့ကြီးတွေပါဝင်ဒီအစိုးရတာဝန်ရှိတဲ့တွေရောဒီတခြားလှုပ်ရှားသူတွေဘက်ကရောမလုပ်ပေးနိုင်တာရှိမယ်။နောက်လူထုကိုရောဗာများသတင်းစကားပါကျင်တာရှိမယ်ရှင
်။ဒီခါမှာရက်ဖတ်အဖွဲ့ကြီးတွေလည်းလက်ခွင့်ကလည်းအရေးကြီးပါတယ်။ဆိုတော့အစိုးရအဖွဲ့အနေနဲ့အရင်ဆုံးရက်ဖတ်အဖွဲ့ကြီးတွေအပေါ်မှာထားတဲ့ဒီသဘောထားပေါ့နော်။ဒီအနှုတ်လက္ခဏာဆောင်တဲ့သဘောထားတွေကိုလည်းချက်ဖြစ်ဖို့တော့အရေးကြီးပါတယ်။အုတ်ချီနေတွေမှာလည်းပဲရက်ဖတ်အဖွဲ့ကြီးကနေပြီးတော့မှအခမ်းအနားတွေလုပ်တဲ့အခါမှာနီလိုင်းမျိုးစုံနဲ့တာစီတာတွေခုမပြူတာတွေတွေ့ရတယ်။ ဥပမာဆိုရင်ကျွန်တော်တို့ကဒီကိုဗစ်ကာလမှာဓာတ်ဆီးကြတာရှိတယ်ပေါ့နော်။ Okay ကိုဗစ်ကာလမှာဓာတ်ဆီးကြတာတွေဟို solution လည်းပဲအစိုးရအဖွဲ့ဘက်ကနေပြီးတော့မှဒါကိုဗစ်ကြောင့်ဆိုပြီးအကြောင်းပြလို့ကြာပြီးဒီပုံမှာကျွန်တော်တို့ကတကယ်ကြီးကြီးတဲ့အခါမှာတော့ဒီလက်ကအဖွဲ့စည်းတွေကဒီကျွန်တော်တို့ကကိုဗစ်နဲ့ဒီဟိုလူလူထိတွေ့မှုနဲ့မဆိုင်မနဲ့ဒီအခြားသောပုံစံနဲ့လုပ်တဲ့ဟာတွေကအမျိုးမျိုးဓာတ်ဆီးကြတာတွေတွေ့ရတယ်။ကိုဗစ်မဖြစ်ခင်တုန်းကဆိုလို့ရှိရင်လည်းပဲအခုသဖြင့်တော့ပြည်နယ်တွေမှာပေါ့ပြည်နယ်တွေကနေပြီးတော့မှဒီပြည်နယ်မှာရှိနေတဲ့ပြည်နယ်အခြေစားရပ်ဖက်ဖွဲ့စည်းတွေကနေပြီးတော့မှသတင်းစာရှင်းလင်းပွဲလုပ်ပြီးလောက်တာတို့ဆရီဒီကျွန်တော်တို့ကနေတော့ campaign လုပ်တာတို့မှာဆိုအနေနဲ့ဓာတ်ဆီးကြတာကိုတွေ့ရတယ်ပေါ့နော်ဒီကျွန်တော်တို့တပိစနာအရတော့ဒီမြန်မာတနင်္ဂနွေလုံးမှာဓာတ်ဆီးရအောင်ဆိုလို့ရှိရင်ပြည်နယ်ကတော့ကရင်နီပြည်နယ်ကကြရားပြည်နယ်ပေါ့နော်ထုံလေးတူသွားတယ်ပချင်းပြည်နယ်ရခိုင်ပြည်နယ်ပြီးတဲ့အခါမှာရှမ်းပြည်နယ်ကရှမ်းပြည်နယ်အခြေစိုက်တဲ့ရပ်ဖက်ဖွဲ့စည်းတွေကလည်းပဲဒါဒီလိုပြဿနာကြီးကြုံခဲ့ရတယ်ပေါ့နော်ဆိုတော့ရပ်ဖက်ဖွဲ့စည်းရဲ့ရပ်ဖက်ဆောင်ချက်ထွင်ခြင်းကိုအတိအမှတ်ပြုဖို့အစိုးရအနေနဲ့လုပ်ရဲအဲ့ဒါမှပဲခုနပြောတဲ့ဒီရပ်ဖက်ဖွဲ့စည်းတွေကနေပြီးတော့မှတကယ့်အစီအတူတွေနဲ့ဒီကျွန်တော်တို့ကအချင်းချင်းဆက်တာတွေအသိပညာဖြန့်ဝေတာတွေလူ့ရဲ့အတန်ကိုရယူတာတွေစားရလုပ်ငန်းစဉ်ကိုကောင်းကောင်းလည်းပန်းနိုင်မှာဖြစ်တယ်ပေါ့နော်။ပြည်သူတွေအနေနဲ့အများပြည်သူအနေနဲ့ကလည်းပဲပေါ့နော်။လမ်းထဲမှာကျွန်တော်တို့ကဆက်ဆံလာရှိလို့ခေါ်တဲ့ကိုယ်ပိုင်ကိုပိတ်တဲ့လုပ်ရက်တွေရှိမယ်။ကျွန်တော်တို့ရဲ့ရှိမှာအများကြီးချုပ်ဖောက်မှုတွေမြင်ထားတဲ့အခါမှာကျွန်တော်တို့အနေနဲ့ကြောက်ရွံ့မှုတွေရှိနေမယ်။ပြည်တော်များလည်းပဲကျွန်တော်တို့တကယ့်ဒီမိုကရေစီအကူပြောင်းဒီမိုကရေစီရင်ကျေးမှုကိုပေါ်ဆောင်ရတဲ့အခါမှာကျွန်တော်တို့အားလုံးကပေါ့နော်အနာဂတ်မှာကျွန်တော်တို့ရလာမယ့်လေးအောင်ဖြစ်တဲ့လွတ်လပ်ခွင့်တို့ဒီမိုကရေစီတို့တကယ်ကျွန်တော်တို့ပြီးွားတဲ့လူခွင့်တို့စားတဲ့အနာဂတ်မှာရလာမယ့်အလေးအောင်ကိုကျွန်တော်တို့ကချုပ်ငင်ပြီးတော့ပေါ့နော်အများပြည်သူအနေနဲ့ကတော့ဒီမှာပြီးဆုံးတဲ့တိုက်ပွဲကိုကျွန်တော်ဆက်ဝင်ရအောင်မယ်လွတ်လပ်ခွင့်တွေအတွက်ဆက်ပြီးတော့ရက်တည်နေရအောင်မယ်ဆက်ရောင်းကန်နေရအောင်မယ်လို့ကျွန်တော်တို့မြင်တယ်2015မှာလူတို့ကနေပြီးတော့မှတင်လိုက်တဲ့ NLD နိုင်ပြီးတော့အပြောင်းလဲတွေဖြစ်တယ်ဒီ2020မှာလည်းပဲလူတို့ကနေပြီးတော့မှအာဒီလူလူကြိုက်တဲ့ပါတီတွေကိုမဲပေးလိုက်တယ်ဆိုတာကျွန်တော်တို့ကဒီမိုကရေစီလုံးလုံးပြောင်းသွားတာမဟုတ်သေးဘူးလွတ်လပ်ခွင့်တွေလုံးလုံးရသွားပြီကမဟုတ်ဘူးကျွန်တော်တို့မရသေးတဲ့လွတ်လပ်ခွင့်တွေအတွက်ကျွန်တော်တွေကဆက်ပြီးတော့မှရင်ဆိုင်တိုက်ပွဲဝင်နေအောင်မယ်လို့ကျွန်တော်ပြောချင်ပါတယ်ဗျ
ဟုတ်ကဲ့ကိုရဲဝေပြောအောင်အခုဒီ2020ကလည်းဒီရပိုင်းတွင်းမှာပဲတင်ဟောင်းအကုန်တော့မယ်ပေါ့နော်2021နှစ်သစ်ကိုကူးပြောင်းတော့မယ်ဆိုတော့ဒီဧပြီလပေါ့နော်ဒီမတ်လ31ရက်နေ့နောက်ပိုင်းနဲ့ဒီဧပြီလမှာဆိုလို့ရှိရင်ဒီနောက်ထပ်အုပ်ချုပ်မှုဆက်ပြီးတော့မှတက်တန်းအစ်စ်တခုသွားတော့မယ်ဆိုတော့အဓိကကမြန်မာနိုင်ငံအတွက်ကောမြန်မာနိုင်ငံကပြည်သူပြည်သားတွေအတွက်ကောဒီအထူးသဖြင့်အတိုင်းပြည်ကိုအုပ်ချုပ်မဲ့အစိုးရတွေအတွက်ကောဒီနှစ်သစ်မှာပေါ့နော်ဒီအတန်ရဲ့ကိုစားပေါ့နော်တောင်းဆိုချင်တာဆွတ်တောင်းပေးချင်တာပါများရှိမလဲလို့ဟုတ
်ဒီမိုကရေစီရင်ကျေးမှုကိုပေါ်ဆောင်နိုင်တဲ့ဒီဆောင်နိုင်တဲ့အလုပ်ဖွဲ့စည်းတည်းကျွန်တော်တို့အားလုံးဝိုင်းပြီးတော့မှအတူတူကဖော်ဆောင်ရအောင်ပါလို့ကျွန်တော်ပန်ကြားချင်ပါတယ်။ဒီကြက်ခါမှာနှစ်တင်မှလည်းပဲပေါ့နော်ဒီကျွန်တော်တို့နှစ်ဟောင်းမှရှိခဲ့တဲ့ဒီကျွန်တော်တို့ကအငြိအကျေးတွေအထူးသဖြင့်တော့ကျွန်တော်တို့ကဒီစိတ်ရှုပ်ရမှုတွေဒီစိတ်ပြန်ပန်ရမှုတွေဒီကျွန်တော်တို့ကဒီနိုင်ငံကြီးအခြေအနေနဲ့ပတ်သက်ပြီးတော့မှမပျော်ရွှင်ရမှုတွေထားခဲ့ပြီးတော့မှကျွန်တော်တို့ဒီနှစ်တင်မှပေါ့နော်တကယ်လို့မှကျွန်တော်တို့စိတ်တင်တဲ့ရင်းဆိုင်တိုက်ပွဲဝင်ရကြားအောင်ပါလို့ကျွန်တော်ပြောချင်ပါတယ်။ဒီကြက်ခါမှလည်းပဲကျွန်တော်ဒီအစိုးရအဖွဲ့တွေလှစ်တော်တွေပြည်ကမှာတက်မတော်စားတဲ့အာဏာပါဝါရှိတဲ့သူတွေကိုလည်းစိတ်ကြည်ကြည်လင်လင်နဲ့ကျွန်တော်တို့ကနိုင်ငံရေးတဘောထားဖြူဖြူစင်စင်နဲ့ပြည်သူတွေရဲ့အခွင့်အရေးနဲ့ပြည်သူတွေရဲ့လွတ်လပ်ခွင့်ကိုပေးနိုင်ပါစေလို့ဆုမွန်ကောင်းတောင်းပေးချင်ပါတယ်ဗ
ျ။မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာကိုဗစ်ကိုအောင်မြင်နေသလားကိုဗစ်ကပဲအောင်ပွဲခံနေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင်တဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဒီဇင်ဘာ19ရက်နေ့ကကိုဗစ် -19 နဲ့ပတ်သက်ပြီး Healthy and Happy Life in the New Normal လို့နာမည်ပေးထားတဲ့အစီအစဉ်တစ်ခုလုပ်ပါတယ်အဲ့ဒီအစီအစဉ်မှာကျမ၏ဝန်ကြီးဒေါက်တာမြစ်ထွေးကကိုဗစ် -19 ဟာရာသီတုတ်ကွေးလိုပဲလပေါင်းများစွာတည်ရှိနေမယ်ဒီအတွက်ပညာရေးလူမှုရေးစီးပွားရေးအားကစားကဏ္ဍတာဝန်ရှိသူတွေအနေနဲ့ကြိုတင်တွက်ဆပြင်ဆင်ဆောင်ရွက်ထားကြရမယ်ကိုဗစ် -19 ဖြစ်ပွားမှုနဲ့အတူပုံမှန်လုပ်ငန်းတွေအချိန်အဟုန်မပြတ်လုပ်ကိုင်နေကြဖို့လိုအပ်တယ်အဲ့လိုမလုပ်နိုင်ရင်နိုင်ငံဖွံ့ဖြိုးမှုနောက်ကျနိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ဒီပြောဆိုချက်ဟာအစိုးရရဲ့အရင်ရှိပြီးသားမူဝါဒဖြစ်တဲ့ကိုဗစ် -19 ကိုအတိုင်းအတာတစ်ခုထိထိန်းချုပ်နိုင်အောင်ကြိုးစားမယ်အဲ့လိုထိန်းချုပ်နိုင်တော့မှရပ်တန့်ထားတဲ့လုပ်ငန်းတွေပြန်စမယ်ဆိုတာကိုပြောင်းလဲလိုက်တဲ့သဘောလဲဖြစ်နိုင်ပါတယ်။သူပြောတဲ့အချိန်တုန်းကမြန်မာနိုင်ငံမှာနေ့စဉ်ကိုဗစ်ကူးစက်မှုနှုန်းအယောက်တစ်ထောင်အောက်ကိုမကျသေးပါဘူး။အခုရေသပတ်ထဲမှာတော့တနေ့ကူးစက်ခံရသူတစ်ထောင်အောက်ကျဆင်းလာနေပေမဲ့ဖမ်းမြလူ900အထက်မှရှိနေပါသေးတယ်။လက်ရှိမြန်မာနိုင်ငံဟာကိုဗစ် -19 ကပ်ရောဂါကိုကောင်းကောင်းမွန်မွန်ထိန်းချုပ်နိုင်ပါပြီလား။ဒါမှမဟုတ်ကိုဗစ်ကပဲမြန်မာနိုင်ငံကိုအနိုင်ရနေသလားဒီလိုအခြေအနေမှာကျန်းမာရေးဝန်ကြီးပြောသလိုရန်နာထားတဲ့ပုံမှန်လုပ်ငန်းတွေအချိန်ဟုန်မပြတ်ပြန်ဆကြဖို့သင့်ပါပြီလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့ကောင်းပါလေအဲ့ဒီပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပါ
မြန်မာမှာ COVID-19 စတွေ့တဲ့အခုနှစ်မတ်လ23ရက်နေ့ကနေဒုတိယလိုင်းလို့ခေါ်နိုင်တဲ့ရခိုင်ပြည်နယ်မှာရောဂါကူးစက်ခံရသူစတွေ့တဲ့ဩဂုတ်လ16ရက်နေ့အထိကူးစက်ခံရသူစုစုပေါင်း385ယောက်ပဲတွေ့ရပြီးမဆိုစလောက်အရေအတွက်လို့တောင်ပြောနိုင်ပါတယ်။ဩဂုတ်လ16ရက်နောက်ပိုင်းအခြေအနေတွေပြောင်းလဲသွားပါတယ်။ကူးစက်ခံရသူအရေအတွက်တစ်နှစ်ကို10ခန်းရာကနန်းကနေစက်တင်ဘာလ24ရက်နေ့မှာ1000ကျော်ကိုစရောက်ပါတယ်။အောက်တိုဘာလ10ရက်နေ့မှာတနေ့တည်းကူးစက်ခံရသူ2158ယောက်နဲ့စံချိန်ကျိုးခဲ့ပြီးနောက်ပိုင်းတရက်ပြန့်မြကူးစက်ခံရသူအရေအတွက်1500ကျားရှိခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကမှ1000အောက်စပြီးကျဆင်းလာတာတွေ့ရပါတယ်။အားလုံးကိုခြုံပြီးပြောရရင်ဒုတိယလှိုင်းကာလရက်ပေါင်း130အတွင်းမှာတရက်ကိုပြန့်မြကူးစက်ခံရသူ918ယောက်ရှိပြီးတရက်ပြန့်မြ19ယောက်သေဆုံးပါတယ်။ဒါကိုကြည့်ရင်လက်ရှိအခြေအနေဟာအစိုးရအနေနဲ့ကိုဗစ်ဖြစ်ပွားမှုကိုထိထိရောက်ရောက်မထိန်းချုပ်နိုင်သေးဘူးဆိုတဲ့အဖြေထွက်ပါတယ်။အစိုးရအနေနဲ့ကိုဗစ် -19 ကိုဒီကနေ့အချိန်ထိမထိန်းချုပ်နိုင်ရတဲ့အကြောင်းချက်မျိုးစုံရှိနိုင်ပါတယ်။ပထမအရေးကြီးဆုံးအချက်ဟာကိုဗစ် -19 ရှိမရှိလိုအပ်သလောက်စစ်ဆေးမပေးနိုင်တဲ့အနေအထားပါ။
မြန်မာအင်ဂျင်နီယာနိုင်ငံနေနဲ့နိုင်ငံအတော်များများရဲ့ COVID-19 ကင်တွယ်ပုံမှာယောဂကူးစက်မှုရှိတဲ့နေရာတွေကိုအချိန်တိုပြင်းထန်ထိရောက်တဲ့လော့ဒေါင်းချအဲ့ဒီအဝင်ဝိုင်းကလူအများကြီးကိုဗိုင်းရပ်စ်စစ်ဆေးပေးနိုင်မှုကြိုးစားတာပါပဲလက်ရှိမြန်မာနိုင်ငံအခြေအနေကတော့အဲ့လိုတစ်ချိန်နဲ့တစ်ပြိုင်နဲ့ COVID-19 လုံလုံလောက်လောက်အများပြားစစ်ဆေးပေးနိုင်တဲ့အခြေအနေမရှိတာကြောင့်ပြင်းထန်တဲ့လော့ဒေါင်းချတာမျိုးမလုပ်ခဲ့တာဖြစ်နိုင်ပါတယ်ဒါနဲ့ပတ်သက်ပြီးမန္တလေးမှာလုပ်ခဲ့တဲ့တင်းကျပ်တဲ့လော့ဒေါင်းချမှုမအောင်မမြင်ဖြစ်ခဲ့ရတာကနမူနာတစ်ခုပါနောက်ထပ်ဒီချက်ကိုထောက်ခံနေတဲ့အချက်တစ်ခုကတော့ကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 စစ်ဆေးနိုင်စွာအရေးအတွက်ပါလက်ရှိအစိုးရဟာ COVID-19 ရှိမရှိတနည်းပြန်မြအခုရေ2000ကျော်ပဲစစ်ဆေးပေးနိုင်ပြီးအဲ့ဒီထဲမှာမှတိတိကျကျအဖြေထွက်တဲ့ဓာတ်ခွဲစစ်ဆေးမှုက20ရာခိုင်နှုန်းဝန်းကျင်ပဲရှိနေတာပါကျန်80ရာခိုင်နှုန်းဟာ negative ပြရင်မသေးကြတဲ့ COVID-19 rapid antigen diagnostic test kit တွေနဲ့စစ်ဆေးနေတာမျိုးပါ
COVID-19 ကိုမထိန်းချုပ်နိုင်တဲ့နောက်ပြဿနာတစ်ခုကအစိုးရရဲ့စီးပွားရေးအပေါ်ငြိမ်းချမ်းမှုပါအထူးသဖြင့်ကုန်စည်စီးဆင်းမှုရပ်တန့်မသွားအောင်အဓိကလှုံ့ဆော်တာတွေ့နိုင်ပါတယ်နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်စပြီးရောက်လာခြင်းကနေဒီကနေ့အချိန်ထိကုန်စည်စီးဆင်းမှုရပ်တန့်မသွားအောင်ကြိုးစားခဲ့ပါတယ်အချိန်နှေးပုံဆုံးလာတဲ့ဒုတိယလှိုင်းကာလမှာအချိန်မီပေါ်ထွက်လာတဲ့ကိုရီးယားလုတ် test kit တွေသုံးပြီးကုန်ကားသမားတွေကိုစစ်ဆေးကုန်စည်စီးဆင်းမှုပုံမှန်ဖြစ်အောင်ဖွင့်ပေးထားခဲ့တာပါတကယ်လက်တွေ့မှာလဲမြန်မာနိုင်ငံမှာတစ်နှစ်တစ်နှစ်ကိုဗစ်စစ်ဆေးရဲ့အရေအတွက်2000ကျော်မှာတိုင်းနဲ့ပြည်နယ်အနှံက checkpoint တွေမှာကုန်ကားသမားတွေကိုစစ်တဲ့အရေအတွက်ကအများဆုံးပါဝင်နေတာတွေ့နိုင်ပါတယ်ထုံးစံအတိုင်း test kit တွေဟာယာနုပ်ပြေစိတ်ချရတော့မျိုးမဟုတ်လို့အဲ့လိုကုန်စည်စီးဆင်းမှုလမ်းကြောင်းကနေလဲ virus ဟာပြန့်ပြင်းရင်းပြန့်လာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်COVID ဒုတိယလှိုင်းစကားစားမြန်မာနိုင်ငံမြို့နယ်ချိုးလောက်မှာပဲ COVID ကူးစက်ပြန့်နှံ့မှုတွေ့နေရကနေဒီကနေ့အချိန်မှာတော့နေ့စဉ်ဇက်တိုက်ဆိုသလိုပြန့်မြမြို့ပေါင်း140ဝန်းကျင်လောက်မှာကူးစက်မှုတွေတွေ့နေရပါပြီ။ဒါဟာ virus ကိုထိန်းချုပ်ဖို့ခက်ခဲမဲ့အခြေအနေလို့ယူဆနိုင်ပါတယ်။အခုလို COVID ကိုအစိုးရကထိန်းချုပ်လို့မရနိုင်သေးလေတော့မြန်မာဟာကမ္ဘာပေါ်မှာအခြေအနေဆိုးတဲ့နိုင်ငံတွေအထက်များပါနေသလားဆိုပြီးစိုးရိမ်စရာပါ။အမေရိကန်ပြည်ထောင်စု John Hopkins တက်ကတို့ Worldometer ဖော်ပြချက်အရလက်ရှိဒီဇင်ဘာလ25ရက် Christmas နေ့အထိမြန်မာနိုင်ငံမှာ virus ကူးစက်ခံရသူ 32,000 နီးပါးနဲ့ကမ္ဘာအဆင့်69သေဆုံးသူ 2,500 ကျော်နဲ့ကမ္ဘာအဆင့်56လို့ဖော်ပြထားတာတွေ့နိုင်ပါတယ်။ဒါပေမဲ့ဒီကိန်းကနန်းကအရေးအတွက်ကိုပဲဖော်ပြထားတာမို့အခြေအနေအကောင်အဆိုးအခြားနိုင်ငံတွေနဲ့နှိုင်းယှဉ်လို့မဖြစ်နိုင်ပါဘူး။နှိုင်းယှဉ်လို့ရနိုင်တာကမြန်မာဟာလူတစ်သန်းမှာ virus ကူးစက်ခံရသူ 2,194 ယောက်နဲ့ကမ္ဘာအဆင့်134လူတစ်သန်းမှာသေဆုံးသူ46ယောက်နဲ့ကမ္ဘာအဆင့်125ဖြစ်ပါတယ်။ပြောရရင်မြန်မာဟာအိမ်နီးချင်းအာဆီယံနိုင်ငံအများစုလိုကိုဗစ်ကိုကင်တွယ်ထိန်းချုပ်နိုင်တဲ့နိုင်ငံတွေလိုမျိုးမဟုတ်ပေမဲ့ကမ္ဘာပေါ်ကကိုဗစ်တန်ဆူဆူရွရွခံရတဲ့နိုင်ငံတွေထဲမှာလည်းမပါတဲ့အခြေအနေတိတ်မဆိုးတဲ့နိုင်ငံအဖြစ်သတ်မှတ်နိုင်ပါတယ်
။ကောင်းတာတစ်ခုကတော့ကျန်းမာရေးစောင့်ရှောက်မှုစနစ်နှိမ့်ချလွန်တဲ့မြန်မာနိုင်ငံဟာနိုင်ငံအတော်များများနီးတူကိုဗစ်ကိုကင်တွယ်ကူးစက်နိုင်စွမ်းပါဒီကနေ့ချိန်ထိမြန်မာဟာကိုဗစ်ကူးစက်ခံရသူတွေကို 98.6 ရာခိုင်နှုန်းပျောက်ကင်းအောင်ကူးသပေးနိုင်ပြီးသေဆုံးနှုန်း 2.4 ရာခိုင်နှုန်းရှိပါတယ်။ ဒါကိုကမ္ဘာပြမြစေနှုန်း300ခန့်နှုန်းနဲ့အမေရိကန်ပြည်တော်စုစေနှုန်း 2.9 ခန့်နှုန်းနဲ့နှိုင်းယှဉ်ကြည့်နိုင်ပါတယ်။ကိုယ်ပြည်ထောင်နဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးပြောတဲ့ပုံမှန်လုပ်ငန်းတွေပြန်မလုပ်နိုင်ရင်နိုင်ငံဖွံ့ဖြိုးမှုနောက်ကျနိုင်တယ်ဆိုတာမှန်နိုင်ပါတယ်။ဒါပေမဲ့လည်းလက်ရှိဗီဒိန်တောင်အာဖရိကနဲ့နိုင်ငံတချို့မှာတွေ့လာရတဲ့ကူးစက်မြန်ဗိုင်းရပ်စ်ပြဿနာပြည်တွင်းမှာလည်းကူးစက်မှုကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်ခြင်းမရှိသေးတဲ့အပြင်အခက်မသိရင်အချိန်မရွေးထိမနိုင်သိမရဖြစ်သွားနိုင်စရာရှိနေသေးတဲ့အခြေအနေအောက်မှာပုံမှန်လုပ်ငန်းတွေအချိန်အဟုန်မပြတ်လုပ်ကိုင်နေကြဖို့ဆိုတဲ့ policy ဆိုင်ရာကိစ္စကိုအဖေချာပြန်ဆွေးနွေးသုံးသပ်ပြီးမှအကောင့်ထည့်ဖို့သိကြောင်းပ
ါမင်္ဂလာ Christmas အချိန်ပါရှင်ခုချိန်ဟာဒီဇင်ဘာလကုန်ခါနေမို့မကြခင်ဆို2020ခုနှစ်ကုန်ဆုံးတော့မှာပါအားလုံးသိကြတဲ့အတိုင်းကုန်လွန်ခဲ့တဲ့2020ခုနှစ်ဟာနှစ်တရာအတွင်းတစ်ခါပဲကြုံရတဲ့ကာယောဂါဘေးဆိုခြင်းနဲ့ကြုံရတဲ့နှစ်ဖြစ်ပါတယ်လူတွေတစ်နှစ်တစ်နှစ်ထောင်ပေါင်းချီယောဂါပို့ကူးဆက်ပြီးတော့လူပေါင်းထောင်ချီတည်ဆုံးနေကြတာကြောင့်အတော့ကိုထိုင်လန့်စရာကောင်းတဲ့နေ့လည်းဖြစ်ပါတယ်ဒါပေမဲ့လည်းလူသားတွေရဲ့စွမ်းအားနဲ့ပဲအခုတော့ဒီကာယောဂါပို့ကူးတိုက်ထုံနိုင်တော့မယ့်အချိန်ရောက်နေပါပြီဒီလိုဆင်းရဲစရာဝမ်းနည်းစရာအချိန်တွေကြာမှာချစ်ချင်းမေတ္တာနဲ့မျောလင့်ချက်တွေစောင့်ကြည့်ပေးတဲ့တဲ့ရင်းလေးတွေလည်းကြိုကြားဆိုသလိုကြားခဲ့ရပါတယ်။2020နှစ်ဆမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကကမ္ဘာကိုတုံ့လုံစေတဲ့အနေအထားမရှိသေးတာကြောင့်လူတွေပျော်ပျော်ရွှင်ရွှင်ရှိခဲ့ကြတာပါ။2020နှစ်ဆမှာစပြီးတော့ကြားရတဲ့တဲ့ရင်းကောင်းလေးကတော့ထိုင်းနိုင်ငံကပင်လယ်လေကလေးဂူရီရဲ့တဲ့ရင်းပဲဖြစ်ပါတယ်။ထိုင်းနိုင်ငံမှာငါးဖမ်းပိုက်နဲ့ညှိပြီးတော့တောင်ပန်တစ်ဖက်ပြတ်နေတဲ့ပင်လယ်လေကလေးဂူရီဟာ2020နှစ်အစမှာပဲရေရက်အတူကလေးနဲ့ရေပြန်ကူနိုင်ခဲ့ပါတယ်။သူ့ကိုသရိတ်ဆန်ထင်းနေစခါမှာစောင့်ရှောက်ထားတာဖြစ်ပြီးပယ်ဖက်ရေရက်ကငါးဖမ်းပိုက်မှာညှိပြီးတော့ပြတ်သွားတဲ့အတွက်အတော်လေးကြာအောင်မသွားနိုင်မလာနိုင်ဖြစ်ခဲ့ရပါ။ထိုင်းနိုင်ငံကပထမဆုံးဖန်တီးပေးလိုက်တဲ့အဲ့ဒီရေရက်တူကလေးနဲ့ဂူဒီကလေးအလွယ်တကူရေပြန်ကူနိုင်ပြီလို့ရှာပါသရိတ်ဆန်တွေထင်းနေစောင့်ရှောက်ပေးနေတဲ့သရိတ်ဆန်ဆရာဝန်တွေကပြောပါတယ်။ထိုင်းနိုင်ငံဘာကောင်မျိုးကချူလာလောင်ကွန်းတက္ကသိုလ်သုတေသနပညာရှင်တွေနဲ့ထိုင်းတဘာဝပတ်ဝန်းကျင်ရေးရာတာဝန်ရှိသူတွေကငါးဖမ်းလုပ်ငန်းတွေကြောင့်မကြာခဏဒဏ်ရာရတဲ့လေကလေးတွေအတွက်ရေရတူတွေဖန်နေဖို့ကြိုးစားနေကြတာလည်းဖြစ်ပါတယ်
။ Wow, this is love.
နိုင်ဂျီးရီးယားနိုင်ငံသားမိုက်ကယ်ဆန်တီကတော့သူ့အတွက်ထူးလုပ်ပေးထားတဲ့လက်တူနဲ့2020ခုနှစ်ကိုစတင်ခဲ့ပါတယ်။ရင်းနှီးကရုပ်ရှင်တွေမှာအထူးပြုလုပ်ချက်တွေဖန်တီးပေးခဲ့တဲ့အသက်32နှစ်အရွယ်ဂျွန်အမနန်ကမိုက်ကယ်အသားရောင်နဲ့ဆင်တူလက်တူတစ်ခုကိုဖန်တီးပေးရတာဖြစ်ပါတယ်။ခြေထုလက်တူဖန်တီးတာကိုတနန်းတက်တင်ထားတာမဟုတ်တဲ့ဂျွန်ကသူ့မိသားစုဝင်တယောက်မတော်တဆဖြစ်ပြီးတော့အယိုးကျိုးသွားပြီးနောက်ပိုင်းဒီလုပ်ငန်းကိုစိတ်ဝင်စားလာတာဖြစ်ပါတယ်။အောင်မြင်တူးတက်လာတဲ့သူ့ရဲ့ Immortal Cosmetic Art ကုမ္ပဏီဝန်ဆောင်မှုတွေကနိုင်ဂျီးရီးယားနိုင်ငံကိုအာဖရိကရဲ့အကြီးဆုံးစီးပွားရေးနိုင်ငံတစ်ခုဖြစ်လာအောင်လို့ဒစိတပိုင်းအထောက်အကူပေးနေတာလည်းဖြစ်ပါတယ်။
ထာနဲ့ဘုံတံတွေညံနေတဲ့စစ်တလင်းမှလည်းချစ်စရာရည်တံကိုကြားရတယ်ဆိုရင်မအံ့ဩကြပါနဲ့ဆီရီးယားနိုင်ငံကဆာလဝါဆိုတဲ့အသက်30နှစ်အရွယ်မိန်းကလေးရဲ့ချစ်စရာရည်တံနားဆောင်မိသူတွေမနေနိုင်ပဲလိုက်ရင်မိတဲ့ဗီဒီယိုတစ်ခုကဘာကျော်သွားခဲ့ပါလဲစစ်ပွဲတင်နေတဲ့ဆီရီးယားနိုင်ငံမှာစစ်ပွဲကြောင့်ဘုံတံတွေညံနေတဲ့အတွက်တမင်းငယ်လေးဆာလဝါမကြောက်အောင်ဖောက်ခင်ပြည်သူကဒါရီဟာလှပ်ပါတဲ့မီရှူမီပန်းရဖောက်တဲ့နေတူတော်ကြောင့်ရီရတဲ့ကစားနေမျိုးကစားမယ်ဆိုပြီးအဖေဖြစ်တဲ့အဗ္ဒူလာမိုဟာမက်ကသင်ပေးထားတာပါနေ့စဉ်လေးကြောင်းဖိုးစစ်ဆင်နေတဲ့အတွက်ကလေးတွေစိတ်ပိုင်းဆိုင်ရာထိခိုက်နေကြတာကြောင့်သူ့သမီးကလေးအဲ့ဒီလိုမဖြစ်အောင်ခုလိုရီမောတဲ့ကစားနေကိုတည်တွင်ခဲ့တာလို့မိုဟာမက်ကပြောပါတယ်အဲ့ဒီဗီဒီယိုအွန်လိုင်းမှာလူတွေအများကြီးကြည့်ကြလို့ကဘာကျော်သွားပြီးတိတ်မကြခင်မှာပဲဆာလဝါရိုမီတာစုကိုတူရကီအစိုးရကသူတို့နိုင်ငံမှာပြောင်းရွှေ့ခြေချဖို့ဖိတ်ကြားခဲ့ပါတယ
်။ရုရှားနိုင်ငံရှိပဲအီရစ်ကူမြို့မှာရင်းနှီးရဲကတားခံရတဲ့ကောင်းမွန်လာသူအမျိုးသမီးတယောက်ရဲ့စိုးရင်စိတ်တွေဟာနောက်ဆုံးမှာတော့အပြုံးတွေဖြစ်သွားပါတယ်။ပုံမှန်လိုရင်းလို့ဆိုရင်အတိုင်းမော်တော်ယာဉ်ဆိုင်ဆာလန်တွေစစ်ဆေးပြီးတော့မှရင်းနှီးရဲကကောင်းမွန်လာသူအမျိုးသမီးကိုအပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့ကိုဂုဏ်ပြုရအနေနဲ့ပန်းတစ်ပွင့်လက်ဆောင်ပေးခဲ့ပါတယ်။1900ပြည်လွန်နှစ်တွေမှာလုပ်ငန်းကုန်တွေအတွင်းအမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့မြောက်အမေရိကနဲ့ဥရောပတခြားတောင်းဆိုစနားပြပွဲတွေစတင်ရကနေပြီးတော့အပြည့်အစုံအမျိုးသမီးများအနေနဲ့စတင်ပေါ်ပေါက်လာတာဖြစ်ပြီးတော့အဲ့ဒီဟာရုရှားနိုင်ငံမှာထင်ရှားတဲ့အားလိုက်ရတစ်ခုလည်းဖြစ်ပါတယ်
။ပိုလန်နိုင်ငံကနာမည်ကြီးအော်ပရာဆိုတော့ဂျိုးဆက်အော်လင်စကီဟာစင်ဖိုနီပြဿယုံမှာ break dance ကတ်ကွက်တွေရုပ်တရက်ကပြခဲ့တာကြောင့်သူပရိသတ်တွေအံ့ဩမြင့်တက်ခဲ့ပါတယ်။16ရာစုနှစ်နောက်ပိုင်းမှာရေးဆက်ခဲ့တဲ့ Brock ရှေးသွာတေးတပုတ်ကို2018ခုနှစ်မှာတီးဆိုဖျော်ဖြေထားတဲ့သူ့ရဲ့ဗီဒီယိုတစ်ခုပြန်လည်ခရကစပြီးတော့လူသိများထင်ရှားလာတာပါ။ Olenski ရဲ့ Instagram လူမှုစာမျက်နှာကိုပုံမှန်ဝင်ကြည့်သူက6000ကျော်ပါတယ်။ အော်လင်စကီကလူမှုကွန်ရက်တွေကတဆင်ကန်နဝင်းတေးတချင်တွေကိုလူငယ်တွေစိတ်ဝင်စားလာအောင်ကြိုးစားနေပါတယ်လို့ပြောပါတယ
်ကမ္ဘာတစ်ဝန်းကိုဗစ် -19 ကာယရောဂါကူးစက်ပြန့်နှံ့နေတာကြောင့်နှစ်လသားအရွယ်သားလေးရှိတဲ့ဂျောင်ဂျန်ဂျန်ကသူ့သားလေးမကျန်းမာမှာဖြစ်မလာအောင်လို့Baby Safety Pot လို့ခေါ်တဲ့သွားလျာပွေ့ချီတည်သွားလို့ရတဲ့လေလုံးပိတ်တက်တာငယ်လေးတစ်ခုတီထွင်ခဲ့ပါတယ်။ဒီတက်တာလေးတဲ့ထည့်ပြီးတော့ကလေးကိုပြင်ခေါ်သွားလို့ရှိရင်ပူကူခါမယ်ပြီးကကင်းမယ်လို့လည်းဂျောက်ကပြောပါတယ်။ Test Training Online Game စီကအဲ့ဒီအကြံရခဲ့တာလို့လည်းပြောပါတယ်။လေလုံးပိတ်ထားတဲ့ Baby Safety Pot ကိုလေးတန်းစင်းနဲ့လည်းချိတ်ဆက်ထားတာပါ။ကလေးကိုပြင်ပလေးနဲ့ထိတွေ့စရာမလိုဘဲနဲ့အပြင်ကနေလက်ထည့်ပြီးတော့ပုတ်သက်ချော့ပြလို့ရမယ်လက်အိတ်တက်တဲ့အပေါက်လေးတစ်ခုလည်းပါပါတယ်။တစားလေးထဲမှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေသိပ်ကဲစဘလောက်ရှိလဲဆိုတာတိုင်းတာတဲ့ဆက်နဲ့လဲချိတ်ဆက်ထားပါတယ်။လေးစစ်စွာတွေလေးပေးခြင်းအဖြစ်ဒီတစ်တာလေးကိုကာယောဂါတခုရဲ့ကြောင့်မဟုတ်ဘဲနဲ့လေလူညဉ့်ညံတဲ့အခါမျိုးမှာလဲအသုံးပြုနိုင်တယ်လို့ကြောက်ကပြောပါတယ
်။ခရီးယံဘာသာဝင်ရဲ့ Easter ဘာသာရေးပွဲတော်အချိန်မှာတော့ COVID ကာယောဂါကြောင့်ကန့်သတ်ချက်တွေချမှတ်ထားပေမဲ့ Greece နိုင်ငံမြောက်ပိုင်း Thessaloniki မြို့ကမုန်ဖုတ်ဆရာတူကကြီးနူးစရာနေလန်းတမျိုးနဲ့ကျန်းမာရေးဝန်ထမ်းတွေကိုဂုဏ်ပြုနိုင်အောင်လုပ်ကိုင်းခဲ့ပါတယ်။မောင်ဆရာမာရီယိုစ်ပါပါဒိုပိုလို့စ်ကသူ့မောင်တိုက်ကနေချောကလက်နဲ့လှုပ်ထားတဲ့ရုံရုပ်ကလေးတွေကိုနှာခေါင်းစည်းလေးတွေလက်အကလေးတွေဆင်ပေးထားတာပါ။နောက်ပြီးတော့ကာကွယ်ဆေးနဲ့ကိုရိုနာဗိုင်းရပ်စ်ပိုးပုံစံတွေကတော့မုန်းဖောက်ရွာမှာတုံးတဲ့အိုင်စင်တကြားတွေနဲ့အီစတာအားလိုက်ရဲ့အတွက်အထူးဖန်နေခဲ့တာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံအလေပိုင်းဂျပါကျွန်းပေါ်ကဒေသတစ်ခုမှာတော့ COVID-19 ရောဂါထင်ရှားတဲ့အနေနဲ့လူတွေအိမ်ပြင်မထွက်အောင်လို့ကြက်တင်းထစရာလီလန်တမျိုးနဲ့လုပ်ကန်ခဲ့ပါတယ်။အင်ဒိုနီးရှားနဲ့မလေးရှားရှေးပုံမြင်လာပေါကီယွန်တစီတရဲလိုမျိုးမလွတ်မကျွတ်နိုင်တဲ့အဝတ်ဖြူပတ်လူတွေလောင်းပုံဖန်တီးပြီးတော့မျက်နှာကိုပေါင်းတာလိမ့်ထားတဲ့သူတွေကညာဘက်အိမ်ပြင်ထွက်လာတဲ့သူတွေကို၆လန်းတာပါဆာကူဟာဂျူဒေသတွေကလူကြီး9000လောက်ရှိတဲ့ကပူရွာလေးကလူတွေအိမ်ပြင်မထွက်ရအောင်လို့အဲ့လိုမျိုး၆လန်းခဲ့ကြတာဖြစ်ပါတယ်ဧပြီလဇန်ပိုင်းမှာစတင်ခဲ့တဲ့အဲ့ဒီလှုပ်ရှားမှုတွေလူမှုကွန်ရက်တွေကြောင့်လူသိများလာပြီးတော့လမ်းပေါ်ထွက်ပြီးတော့တရဲလာကြည့်တဲ့လူတွေပိုလို့တော့မှတိုးလာခဲ့ပါတယ်ဒါကြောင့်လည်းပဲအစီအစဉ်ပြောင်းပြီးတော့တပတ်တစ်ခါဒါမှမဟုတ်3-4ရက်တစ်ခါလောက်မှပဲရုတ်တရက်ထွက်ပြီးတော့ချက်လန့်နေတာတွေလုပ်ပါတယ
်။ COVID-19 ကာယရောဂါကာလအတွင်းအလူငယ်ကောက်ခံပေးခဲ့တဲ့ပရီတနေငင်ကအငိမ့်စားပုံမူကြီးတော်မောဟာဆွဲလုံးလာရဲ့တင်ကြတာတစ်ခုဖြစ်လာခဲ့ပါတယ်။မြစ်တရားပြေမွေးနေမှာပိန့်တက်လမ်းလျှောက်တွန်းလဲအကူနဲ့သူ့အိမ်ရှိမြေကွက်လာထဲမှာခေါရုံခေါပြန်လျှောက်ရင်းပရီတင်ကြားမှာရုံဝန်ဆောင်မှု NHS အတွက်အလူငယ်ထည့်ဝင်ကြဖို့တိုက်တွန်းနှိုးဆော်ခဲ့ရကအမေရိကန်ဒေါ်လာတန်90အထိအလူငယ်ကောက်ခံနိုင်ခဲ့သူလည်းဖြစ်ပါတယ်။တူရဲစံချိန်တင်ရမငွေကောက်ခံပေးနိုင်ခဲ့တဲ့သူလို့ရကဂင်းနစ်ကပစံချိန်တင်သွားခဲ့တာပါစစ်မှုထမ်းဟောင်းပုံမူကြီးမိုးရဲအောင်မြင်မှုကိုဂုဏ်ပြုတဲ့အနေနဲ့ပရတင်ဘုရင်မကြီးအဲလစ်ဘတ်ကလည်းဇူလိုင်လမှာအထူးအခမ်းအနားပြုရတဲ့သူရဲကောင်းပွဲပေးအပ်ရှင်းလင်းခဲ့ပါတယ
်ဂရင်းနိုင်ငံအီတင်မျိုးကဆွတ်တီးရီးယားစစ်ရင်အထူးကြမ်းမှကုသဆောင်မှာတက်ရောက်နေတဲ့ COVID-19 ရောဂါသက်တူစိတ်ပြေလက်ပြောက်ဖြစ်သွားအောင်လို့သူ့ရဲ့အသက်64နှစ်ပြည့်မွေးနေ့ကိုစစ်ရင်ကြမ်းမှရေဝန်ထမ်းတွေကကျင်းပပေးခဲ့ပါတယ်စီယွန်နန်တွေက Happy Birthday သတင်းဆိုရင်လည်းဖျောင်းနိုင်ကြီးထွန်းထားတဲ့ကိမုတ်တလုံးနဲ့မူလီပွဲလုပ်ပေးကြတာပါ။အီတင်မျိုးကန်တူဖြစ်တဲ့အဲ့ဒီလူနာအရေးပေါ်ဌာနမှာ6ရက်တက်ခဲ့ရပါသေးတယ်။သူစီယွန်တက်နေတဲ့12ရက်မြောက်နေ့မှာဒီမူးနေ့ကိုကျင်းပပြီးကြတာဖြစ်ပါတယ
်။ April 29ရက်နေ့မှာကြားရတဲ့ PP ဆိုင်ရာကာကွယ်သူများနဲ့ International Dance Day မှာတော့ကာယောဂါကြောင့်လူတွေခက်ခခွာနေကြရပေမဲ့လည်းဖင်လန်နိုင်ငံပိုလိုကရစ်ရိုးရာအဖွဲ့ကဒီကိုဗစ်စီးကမ်းလည်းမဖောက်အောင်ထိန်းထားတဲ့နေနဲ့သူတို့ကခုံတာကိုဗီဒီယိုရိုက်ပြီးတော့ပအဝင်ဆင်နွှဲခဲ့ပါတယ်။ကာယောဂါကြောင့်ကမ်းမချက်တွေချတာချိန်မှာအွန်လိုင်းဗီဒီယိုကနေအပတ်စဉ်တွေးဆုံပြီးတော့အကတိုက်ခရာကနေ Polka in Quarantine ဆိုတဲ့အကပွဲလုပ်ဖို့အကြံရခဲ့တာပါ။အဲ့ဒီဗီဒီယိုထဲမှာတော့နိုင်ငံနေရအနှံ့အပြားကနေရိုးရာကချစ်တဲ့28ယောက်တို့ပအဝင်ကခုံထားကြတာဖြစ်ပါတယ
်။အီတလီနိုင်ငံမှာတော့ကာယောဂါကမ်းမချက်ကြောင့်အပတ်စဉ်တွေ့မြင်နေကြမိကလေးနဲ့နှစ်လကျော်ခွဲခွာခဲ့ရတဲ့အသက်90ဝန်းကျင်အဖိုးဖွားတွေဖြစ်တဲ့ဒိုမီနီကိုဒီမာဆာနဲ့ဇနီးဖြစ်သူမာရီယာနက်တိုနီယိုကန်ဂျန်နီတို့မိကလေးဆစ်ဆီလီယာနဲ့ပြန်တွေ့ရတဲ့အချိန်မှာတိတ်ကိုဝမ်းသာခဲ့ကြပါတယ်။မိမလေးကအဖိုးနဲ့ဖွားကိုဝမ်းသာအားရပြီးဖက်ခဲ့ပါတယ်။အီတလီနိုင်ငံတစ်ဝှမ်းလုံးမှာချမှတ်ထားတဲ့ကာယောဂါကမ်းသတ်ချက်တွေကိုဖြေလျှော့ပေးလိုက်တဲ့မိလာကြတော့မှအရင်ကတပတ်တစ်ခါတွေ့နေကြမိကလေးနဲ့ခုလိုမျိုးပြန်တွေ့ခွင့်ရခဲ့ကြတာလည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဘွဲရအကြောင်းကိုကျောင်းသားတွေကတော့ကာယောဂါကြောင့်သူတို့ဘွဲရလို့အောင်ပွဲခံတာကိုအပြစ်စီမခံခဲ့ကြပါဘူး။ကျောင်းသူကျောင်းသားတွေဘွဲလက်မှတ်တွေကိုကားနဲ့ဖြောင်းမောင်းပြီးတော့လက်ခံရယူနေအောင်ကျောင်းဖက်ကအစီအစဉ်ခဲ့တာပါ။ကျောင်းသားတွေကလည်းဒိုနင်းဘွဲကိုစုံနေတဲ့ခေါင်းဆောင်တွေဝုတ်ပြီးတော့ပျော်ပျော်ရွှင်ရွှင်တက်ရောက်လက်ခံရယူခဲ့ပါတယ်။ဘွဲလက်မှတ်ကမ်းမိတဲ့သူတွေကလည်းဖြတ်သွားတဲ့ကားတွေကိုစိတ်သက်ကြွစေတဲ့ဆိုင်းမိုးတွေထောင်းမြင်ရင်အားပိစကားတွေလည်းအော်ဟစ်ပြောကြခဲ့တာပါ။ကယ်လီဖိုးနီးယား CSUSM တက္ကသိုလ်က ဥက္ကဋ္ဌ Allen Northfield ကလည်းဒီလိုနေမျိုးအမတ်တရားဖြစ်တော့အောင်လို့လာပြီးတော့ဝိုင်းလုပ်ကိုင်းသူတွေကတယောက်နဲ့တယောက်ဆက်ပြီးအကောကနေပြီးတော့စိတ်ချတဲ့အနေနဲ့ဘွဲလက်မှတ်ချင်းမျိုးပွဲလုပ်ပေးခဲ့တာလို့ပြောပါတယ
်။ကယောဂါကန့်သက်ချက်ကိုလူတွေလက်ညှိုးအောင်လို့ရူမီနီးယားနိုင်ငံသားတယောက်ကသူ့အကောင်းဆုံးလှုပ်တတ်တဲ့နည်းနဲ့ကြိုးပမ်းခဲ့ပါတယ်။ဖနက်ချုပ်သမား Gregory Love ဟာဥရောပဖနက်ဆိုင်85ဦးရှိဖနက်တစ်မျိုးကိုတီထွင်ချုပ်ခဲ့တာပါ။ဒီဖက်တက်စီထားတဲ့လူနှစ်ယောက်မျက်နှာချင်းဆိုင်ရက်တဲ့ခါမှာတယောက်နဲ့တယောက်ငားပြီလောက်ချားနေမှာဖြစ်ပါတယ်။ရုပ်ရှင်သရုပ်ဆောင်တွေအတွက်ချုပ်ပြရတဲ့ဖက်နက်ပုံစံတမျိုးကိုအခြေခံပြီးတော့ဖန်တီးထားတဲ့သူ့ရဲ့ဥရှိဖက်နက်မှာယူသူ၅ဦးထက်မနည်းရှိတယ်လို့ Love ကမိလာတယ်မှာပြောပါတယ်။ဖက်နက်တီရန်အတွက်၃ပြီပတ်လေတေချာတစ်ခုလိုအပ်ပြီးတော့နှစ်ယောက်လောက်ချုပ်လို့ရတာဖြစ်ပါတယ
်။ပရိတ်နိုင်ငံကအငိမ့်စားပုံမကြီးထော်မောရဲ့အောင်မြင်မှုကိုအားကျပြီးတော့ပရိတ်နိုင်ငံသားနောက်တယောက်ကလည်းသူ့အသက်ကယ်တင်ခဲ့တဲ့ရှင်ုံအတွက်ရောင်းမုံငွေရှာပေးဖို့ကြိုးပမ်းခဲ့ပါတယ်။အသက်9နှစ်အရွယ်တိုနီဟွန်ဂျက2020ခုနှစ်ထဲမှာရခဲ့တဲ့သူ့ရဲ့ခြေထူးကလေးနဲ့6မိုင်ကျော်လမ်းလျှောက်ရင်းနဲ့အီဗာလီနာလန်ဒန်ကလေးဆင်းအတွက်ဒေါ်လာ1.24တန်ကောက်ခံပေးနိုင်ခဲ့ပါတယ်။သူငငယ်တုန်းကမိဘရင်တွေရဲ့မသေးယုံသမဲနှိပ်စက်မှုကြောင့်သူ့ရဲ့ခြေနှောင်းစလုံးဖျက်ခဲ့ရပါသူ့ရဲ့ခြေထူးကလေးတွေကတော့ဖေဗရူလာကမှရခဲ့တာလို့မွေးစားအမေပေါ်လာဟတ်ဂဲကပြောပါတယ်။ရံပုံငွေရှာတဲ့အနေနဲ့အဲ့ဒီလိုလမ်းလျှောက်ရတော့ကိုတိုနီကသဘောကျနေခဲ့တာပါ။သူရီမန်ချက်အတိုင်းကျွန်လာထဲမှာ6မိုင်ကျော်လမ်းလျှောက်နိုင်ခဲ့တဲ့အတွက်တူနီလဲကျင်နာအားရနေပါတယ်။ဆေးရုံအတွက်ရမုံငွေစတာလင်ပေါင်900လောက်ရှာဖို့ကနအူးရီမန်ခဲ့ပေမဲ့လည်းမျော်မှန်းထားတာထက်ကျော်လွန်ခဲ့တာလည်းဖြစ်ပါတယ
်။ရုရှားနိုင်ငံကအသက်16နှစ်အရွယ်ဘောလုံးသမားတယောက်သူ့ဘူးလေးကျင်နာလုံနေလို့မူကျိုးပစ်ခံပြီးတော့ဆေးရုံအမြန်ပို့လိုက်ရပေမဲ့အသက်ရှင်မယ်လို့မထင်ခဲ့ကြပါဘူး။Ivan Zabrowski ဟာ Moscow မြို့ဆောင်က FC Nyamira Trubra အသင်းနဲ့ဇူလိုင်လအတွင်းလေ့ကျင့်နေချိန်မှာမူကျိုးပစ်ခံရတာပါ။သတင်းသုံးပတ်ကြာမှာတော့လေဝင်းနဲ့ပကုန်းတဝိုက်မှာမိလောင်ရအနေငယ်နဲ့ Ivan တယောက်ဘောလုံးကွင်းထဲကိုပြန်ရောက်လာပါတယ်။အသင်းဝင်တွေကိုပကြာခရဆူလိုကူညီကယ်တင်တတ်တဲ့ Ivan တယောက်ဒီလိုပြန်ပြီးတော့နယ်လန်ထူလာချိန်မှာသူ့ကိုကြီးကြံအဖွဲ့ဝင်ဖြစ်တဲ့ဘောလုံးအသင်းကလည်းစာချုပ်ချုပ်ဆိုခဲ့ပါတယ်။
ကယောဂါကမ္ဘာချက်တွေတင်းကျပ်ပြီးတော့လူတွေတိချခွဲထားတဲ့အစီအစဉ်တွေကြောင့်ပိုကူးဆက်မှုတိတ်မရှိခဲ့တဲ့ဗီယက်နမ်နိုင်ငံမှာပရိတ်လေယာဉ်မှုတစ်ယောက်ကိုဗစ်ကြောင့်အကြီးကျယ်နာမကျန်ဖြစ်ခဲ့ပါတယ်။အစိုးရပိုင်းဗီယက်နမ်လေကြောင်းလိုင်းလေယာဉ်မှုဖြစ်တဲ့စတီဖန်ကင်မရွန်တစ်ယောက်အလုပ်ဝင်ပြီး၃ရက်အကြာမလာထက်မှဆေးရုံတင်လိုက်ရတဲ့အချိန်မှာတော့ကိုဗစ်ကြောင့်အခြေအနေဆိုးလို့နဲ့လူနာအခြေလူသိအများခဲ့တာပါ။လာနေချီဆေးရုံတက်ပြီးချိန်မှာတော့အသက်43နှစ်အရွယ်ကင်မရွန်တစ်ယောက်ဇူလိုင်လမှာဆေးရုံကဆင်းပြီးပရိတ်ကိုပြန်သွားနိုင်ခဲ့ပါတယ်။ကင်မရွန်ရဲ့နာမကျန်းမှုနဲ့သူ့အသက်ကဲဖို့ဆေးဝန်းရဲ့ကြိုးပမ်းချက်တွေကိုအကျယ်တဝင့်ဖော်ပြတဲ့သတင်းတွေဟာဗီယက်နမ်နိုင်ငံမှာကယောဂါတိုက်ဖြည့်ရေးကိုအောင်မြင်စွာတိုက်ဖြည့်ခဲ့တဲ့လက္ခဏာတရားလည်းဖြစ်လာခဲ့တာဖြစ်ပါတယ
်။2020ခုနှစ်ကလူများစုအတွက်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ခဲ့တယ်လို့ပဲအီတလီနိုင်ငံကအသက်96နှစ်အရွယ်အငြင်းစားဂျူဆက်ပေပက်တနိုကလည်းအသက်အကြီးဆုံးဘွဲရာကျောင်းသားတူဖြစ်လာပါတယ်။ဆစ်စလီမျိုးကနွမ်းပါတဲ့မိသားစုတစ်ခုကနေ1923ခုနှစ်မှာမွေးဖွားခဲ့တဲ့ပက်တန်နိုဟာစာဖတ်ရတာဝါသနာပါပေမဲ့ငငယ်တုန်းကတက္ကသိုလ်တက်ဖို့မတတ်နိုင်ခဲ့ပါဘူး။အသက်90ဝန်းကျင်ရောက်တော့မှပါလမိုတက္ကသိုလ်ကနေသမိုင်းနဲ့စိတ်ပညာဘာသာရေးဘွဲ့ယူနိုင်ခဲ့တာဖြစ်ပါတယ်။အခုချိန်မှာဘွဲ့မရရင်ဘရော့မှရတော့မှမဟုတ်ဘူးလို့လည်းသူကပြောပါတယ်။၃နှစ်ကြာအပြင်းထန်လေးလာသင်ယူပြီးတော့တကမ္ဘာလုံးကပ်ရောဂါနဲ့ရင်ဆိုင်နေရတဲ့အချိန်ရောက်တော့မှအီတလီနိုင်ငံအတွင်းအသက်အကြီးဆုံးလူဖြစ်တဲ့ဘွဲ့တစ်ခုကိုဆက်ကူရခဲ့တာပါ။သူရဲ့အတန်းပေါ်ရီတဲ့အသက်80ကျော်ကြီးပြီမဲ့လေအတန်းထဲမှာအမြင့်ဆုံးအမှတ်ရပြီးတော့ဂုံတူးတွေနဲ့အောင်မြင်ခဲ့တာလည်းဖြစ်ပါတယ
်။ဒါကတော့2020ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့ဝမ်သာကြီးနူးစရာသတင်းတချို့ပါနောက်ထပ်သတင်းကောင်းလေးတွေကိုလည်းကိုသားညုံဦးနဲ့ကျွန်မအနောက်တို့ကဆက်ပြီးတင်ဆက်အောင်မှာမို့စောင့်မျှော်အားပေးကြပါအောင်ရှင်။
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ယင်းသိနိုင်ငံသားတယောက်ဟာပြီးခဲ့တဲ့အပတ်ကရေကဲဘုံထဲမှာအချိန်အကြာဆုံးနေနိုင်သူအဖြစ်ကမ္ဘာစံချိန်သစ်တင်လိုက်နိုင်ပါတယ်။ကနေဒါနိုင်ငံကအဖေတယောက်ကတော့တားဖြစ်သူပါတဲ့မွေးရပါအမှတ်ကြီးအတိုင်းသူ့ကိုယ်လုံးမှာဆေးမင်ကြောင်လိုက်ထိုးခဲ့ပါတယ်။အခုလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။
ဒီပြည်နိုင်ငံသားတယောက်ဟာပြီးခဲ့တဲ့သတင်းပတ်ကဒီကဲဘုံထဲမှာအချိန်ကြာသုံးနေတဲ့သူအဖြစ်ကမ္ဘာစံပေတင်ပြလိုက်ပါတယ်။အသက်34နှစ်အရွယ် Romain Fedotovi ဟာကိစ္စယောဂဝေဒနာခံစားနေရတဲ့ကလေးငယ်လေးအတွက်ရံပုံငွေရှာဖို့အခုလိုအပေါ်ပိုင်းအင်ဂျီဗလာနဲ့ဘောင်းမီတူလေးပဲဝတ်ပြီးလက်ဖင်အထိရေခဲတွေထည့်ထားတဲ့ပုံထဲမှာ2နာရီ35မိနစ်43စက္ကန့်အကြာနှိမ့်ခိုင်းကြခဲ့ပါတယ်။သူကပြီးခဲ့တဲ့စက်တင်ဘာလတုန်းကဩစတြေးလျနိုင်ငံသား Joseph Kobel တင်ထားတဲ့2နာရီမိနစ်30 58စက္ကန့်ကိုချိုးလိုက်နိုင်တာပါ။အခုလိုအေးအေးချမ်းချမ်းမှာဝင်ထိုင်နိုင်ဖို့အတွက်ကတော့
တခြားနေရာတစ်ခုမှာရောက်နေတယ်လို့စိတ်ကူးခံစားပြီးနေခဲ့ရတယ်လို့ဗန်ချန်ရိုဘေးကပြောပါတယ်။လူရောက်50လောက်ဝမ်းကျင်နေခဲ့ကြပြီးတော့အခုလိုနေနိုင်ဖို့အတွက်လဲအေးဆက်တဲ့ရေကန်တွေအေးကန်တွေနှင်းတော်တွေထဲမှာကိုယ့်ဘာသာကိုမြုပ်နှံပြီးလေ့ကျင့်ခဲ့ရတယ်လို့ဗန်ဒန်ရိုဘေးကပြောပါတယ်။သူရရှိတဲ့အလူငွေကိုတော့ Waterloss မြို့မှာရှိတဲ့ Wonder Augustine Clicking စာကူညီအဖွဲ့ကိုပေးအပ်ပူရမှာပ
ါကနေဒါနိုင်ငံကအဖေတယောက်ကတော့ဓာတ်ဖြစ်သူစိတ်အားငယ်နေမှာဆိုတာကြောင့်ဓာတ်ဖြစ်သူမှာပါတဲ့မွေးရပါအမှတ်ကြီးအတိုင်းသူ့ကိုယ်လုံးမှာလည်းဆေးမင်ကြောင်လိုက်ထိုးခဲ့ပါတယ်နိုင်30ကျော်အနာခံပြီးတော့သူ့ရှစ်နှစ်သားကလေး Derek Jr. စိတ်အားမငယ်စေဖို့အတွက်အဖေဖြစ်သူ Derek Bruce Sr. ကပုံစံတူဆေးမင်ကြောင်ထိုးခဲ့တာပါ။ဒါဖြစ်သူရေကူးတဲ့အခါမှာအင်ကြီးမချွတ်ချင်တာကိုသတိထားမိတဲ့အတွက်အခုလိုလိုက်လုံဖြစ်ခဲ့တာဖြစ်တဲ့အကြောင်းအဘာဒါပီနဲ့အက်ဒမွန်ဒန်မြို့မှာနေထိုင်တဲ့အဖေဖြစ်သူကပြောပါရယ်။သူဆေးမင်ကြောင်ထိုးတဲ့နေရာတွေကနာကျင်မှုကိုပိုပြီးခံစားရတဲ့နေရာတွေဖြစ်တယ်လို့ဆေးမင်ကြောင်တက်တူးဆိုင်ပိုင်ရှင်တိုနီဂျစ်ဘတ်ကပြောပါရယ်။သတင်း6ပတ်ကနေသတင်း10ပတ်ကြာနိုင်30ကြာအသုံးပြုပြီးတော့ထိုးခဲ့တဲ့တက်တူးကြောင့်သားဖြစ်သူအနေနဲ့စိတ်လုံခြုံမှုရှိရှိနဲ့ရေကူးကန်မှာအင်ကြီးချွတ်နိုင်သွားပြီးတော့သူ့အဖေရဲ့လက်ဆောင်အတွက်ကျေနပ်နေပါတယ်ခင်ဗျာ
Christmas ကာလတုန်းကသနာပို့ဖို့တရား Christmas လက်ဆောင်တွေလိုက်ပို့ဖို့ကြိုးစားရင်းတက်ကျူးနဲ့ညှိသွားတဲ့အကြောင်းပြောပြချင်ပါတယ် American ပြောင်းစကယ်လီဖိုးနီးယားပြည်နယ် Rio Linda မြို့ကစံတာလိုဝစ်ဆင်ထားတဲ့လူတယောက်ဟာ Paragliding Lady နဲ့လေဟုန်စီးလာရင်တက်ကျိုးနဲ့မြည်ပြီးလေထဲမှာတန်းလန်းကြီးချိတ်နေရတာပါဆန်ကရမန်တိုမိသက်ဌာနနဲ့တာပေးဌာနတို့ပူးပေါင်းပြီးဒီစန္ဒာဖိုးဖိုးကြီးဘေးကင်းခဲ့တဲ့မြေပြင်ပေါ်ကိုရောက်အောင်ကူညီခဲ့ရပါတယ်သူကရက်ခွက်ချဲကကလေးတွေကိုတခြားလုံးလိုက်ဝေဖို့ကြိုးစားရင်းအခုလိုဖြစ်သွားတာလို့မိသက်ဌာနကပြောပါတယ်ကံကောင်းတာကတော့ပါရာဂလိုက်ဒါစီးတဲ့ဒီစန္ဒာဖိုးဖိုးဘေးကင်းခဲ့တဲ့ဒဏ်ရာမရခဲ့တာပဲဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံအလဲပိုင်းဒေသမှာခရစ်စမတ်ဆင်နွှဲခဲ့ပုံကတော့ဆင်နွှဲကိုစန်တာပုံစံဝတ်ဆင်ပေးထားပြီးကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်နှာခေါင်းစည်းတွေလိုက်ဝေပေးခဲ့တာပဲဖြစ်ပါတယ်။ဆင်လေးကောင်နဲ့ဆင်ဦးစည်း၄ယောက်လုံးစန်တာကလော့စ်ပုံစံဝတ်ဆင်ထားပြီးတော့ဆင်နွှဲကိုနှာခေါင်းစည်းအဝတ်တွေတက်ဆင်ပေးထားပါတယ်။အယုဒ္ဓယာမြို့မူလာတန်းကျောင်းရှိမှာကျောင်းသူကျောင်းသားတွေအတွက်နှာခေါင်းစည်း900ကျော်ကိုဝေမျှပေးခဲ့တာဖြစ်ပြီးတော့ကိုဗစ် -19 ရောဂါနဲ့ပတ်သက်ပြီးအများပြည်သူတွေအနေနဲ့တတိထားမိစေဖို့လည်းရည်ရွယ်ပါတယ်ကိုဗစ် -19 ကရောဂါကြောင့်ခရိုင်းနှစ်တွေနဲ့မတူပဲဆင်တွေလည်းအကြောင်းတွေကိုမဝင်မဲနဲ့တကြားလုံးလက်ဆောင်တွေအစားအခုလိုနှာခေါင်းစည်းတွေကိုဝေမျှပေးနေတာပါထိုင်းနိုင်ငံမှာဖြစ်ခဲ့တဲ့ရပ်ပိုင်းတွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်နေပြီးတော့တချို့ဒေသတွေမှာအသွားလာပိတ်ဆို့ကန့်သတ်တာတွေကိုပြန်လည်လှုပ်ဆောင်နေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ကိုဗစ်ကာလအမေရိကန်ပြည်သူတွေအတွက်အကူအညီပေးရေးပါဝင်တဲ့အမေရိကန်အစိုးရအသုံးစီဥပဒေမူကြမ်းကိုစနေနေ့ညသကောင်းရံအချိန်ထိအမေရိကန်သမ္မတဒေါနယ်ထရမ့်ကလက်မှတ်မထိုးပေးတဲ့အတွက်အလုပ်လက်နက်ခံစား권တိုးပေးတာနဲ့အင်အားကပေးဖို့အတွက်အခက်တွေ့နေသူတွေအကာအကွယ်ပေးထားမှုတွေဟာတနည်းတွင်နေ့ကစပြီးတက်တန်းကုန်သွားပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကာကွယ်ဆေးထိုးပြီးတဲ့နိုင်ငံသား1.9သန်းရှိလာပေမဲ့နောက်ထပ်ကူးစက်သူအရေအတွက်တိုးလာနေတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကာယောဂါတိုက်ဖျက်ရေးမှာဒီချိန်ဟာအတိမ်းဆုံးမခံတဲ့အချိန်ဖြစ်တယ်လို့ထိတ်တန့်အမေရိကန်ကူးစက်ရောဂါပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတနင်္လာနေ့မှာပြောပါတယ်။ဆောင်းရာသီအားလိုက်ရဲ့အတွင်းစုဝေးမှုတွေမလုပ်ဖို့ကျန်းမာရေးတာဝန်ခံတွေပြင်းပြင်းထန်ထန်သတိပေးပြောနေတာကိုမလိုက်နာပဲဆွေမျိုးပေါင်းသင်းတွေနဲ့တွေ့ဆုံဖို့ခီးထွက်နေတဲ့အမေရိကန်နိုင်ငံသား85သန်းလောက်ရှိနေတဲ့အတွက်နိုင်ငံတွင်းရောဂါကူးစက်မှုတိုးလာမှာကိုစိုးရိမ်နေကြတာပါမြန်မာနိုင်ငံမှာတော့ရန်ကုန်တိုင်းတွင် COVID-19 ကူးစက်မှုထပ်ဝက်ကျလာတာဟာပြည်သူတွေရောဂါလာရောက်ဆက်ဆဲခံမှုမလုပ်တာကြောင့်ဖြစ်နိုင်တဲ့အတွက်သတိထားနေရဆဲဖြစ်တယ်လို့ရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနကဌာနမှူးဒေါက်တာမော်မော်ဦးကပြောပါတယ်မြန်မာနိုင်ငံမှာဒီရောဂါအကူးစက်ခံရသူဟာအခုဆို13,000ကျော်ရှိနေပြီးသေဆုံးရသူက2,600တဦးရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒုတိယတုပ်ဖြစ်နေဘာဆန်းချားချုံကိုပြောင်းရွှေ့ပေးဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတင်းငွေနေမှာပြောပါတယ်ဒုက္ခသည်တွေကိုဝေးလံတဲ့ချုံကိုထပ်ပြီးမပြောင်းဖို့လူခွင့်ရေးဖွဲ့တွေကတောင်းဆိုနေတဲ့ကြားကနောက်ထပ်တထောင်ဝန်းကျင်ကိုမကြာခင်ရက်တွေအတွင်းမှာပြောင်းရွှေ့ပေးမှာပါဒီလအစောပိုင်းကလည်းဒုက္ခသည်1,600ကျော်ရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်တနင်္လာနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် ရေဝေမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်ရသက်ပါ
This program has come to you from the Voice of America, Washington.